Welcome to the Voice of America in Burmese.
mingla mne khin ma taw ta shin ya shin american pi law su washington dc myo raw voa american atan ye 2023 ku ne mela 10 ya ni bou thu ni mne khin season 2 ko myama san lo chin mne 6 nai ka ni 9 nai a thi line to meter 24 40 57 line lan meter 190 tu ka ni dai yai chou lwin ni ba bi shin taw ta shin ya shwin lan chat mi cha ba si shin jama thank you type ba di mne khin season 2 ko taw win yu tit set ma phit ba de
ကျွန်တော်တမောင်သားမှာအနေအခသိကင်းရင်ကြပါစေခင်ဗျာဒီကနေ့သတင်းတွေကတော့အမေရိကန်တပ်ပြဘိုင်ဒန်ရဲ့လွတ်တော်ခေါင်းဆောင်တွေဟာအင်္ဂါနေ့မှာတွေ့ဆုံကြပြီးအမေရိကအစိုးရရယူနိုင်တဲ့အကြွေးကန့်သက်ချက်ကိစ္စကိုဆွေးနွေးခဲ့ကြပါတယ်မြမရေးနဲ့ပတ်သက်ပြီးအာဆီယံကလမ်းဆောင်လမ်းကောက်ကိုရောက်နေတယ်လို့အင်ဒိုနီးရှားတာဝန်ရှိသူကပြောလိုက်ပါတယ်အိန္ဒိယနိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ကိုအင်္ဂါနေ့ကတွေ့ဆုံခဲ့တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကဘာသတင်းတွေကိုမတ်သိင်းနဲ့ပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့အမေရိကန်အစိုးရအကြွေးမဆက်နိုင်ရင်ရုရှားနဲ့တရုတ်ကအမျက်ထုတ်နိုင်ကြောင်းအမေရိကန်တာဝန်ရှိသူတွေကသတိပေးလိုက်တဲ့အကြောင်းကိုအရင်ဆုံးနားဆင်ချက်ရပါမယ်။ဒီနောက်မှာတော့
ရပါရနဲ့ပြစ်သွားတာပဲ။
ရေဦးမှာလေချောင်းတိုက်ခိုက်ခံရတဲ့အခြေအနေပါရှင်းမကြိုက်ခင်မှာအပြည့်အစုံတင်ပြပေးပါမယ်အကျွေးဆက်တဲ့အနေနဲ့လေယာမြေတွေရောင်းချနေရတဲ့အကြောင်းသတင်းဆောင်မကိုလည်းနားဆင်ချရဖို့ရှိပါတယ်ဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းကမ္ဘာတစ်လွှတ်ခီးသွန်တဲ့နေရာပေါင်းစုံအကြောင်းဆုံးသတင်းပတ်စင်ခဏတွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရေဆုံးတော့ထိတ်ထက်ရောက်သတင်းတွေကိုဥတင်မောင်းတက်နဲ့အတူတင်ပြပါမယ်ရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့လွတ်တော်ခေါင်းဆောင်တွေဟာအင်္ဂါနေ့ကတွေ့ဆုံခဲ့ကြပြီးအမေရိကန်ဆိုးရရယူနိုင်တဲ့အကြွေးကန့်သက်ချက်ကိစ္စကိုဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီအောက်လွှတ်တော်ဒီမိုကရက်အမတ်များခေါင်းဆောင်ဟာကင်းဂျက်ဖရီးစ်အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ချက်ရှူမာနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်မစ်ဘန်ကော်နက်တို့ကိုအိပ်ပြီးတော့မှသမ္မတဘိုင်ဒန်ကကြိုဆိုတွေ့ဆုံခဲ့ပါတယ်။ဂျွန်လ၁ရက်နေ့နောက်ဆုံးထားပေးရမယ့်အကြွေးတွေကိုမပေးနိုင်တဲ့အခြေအနေနဲ့အမေရိကန်အစိုးရကရင်ဆိုင်နေရတာကြောင့်စီးပွားရေးကတောက်နှင်းဖြစ်နိုင်တဲ့အနေနဲ့အမေရိကန်ကရင်ဆိုင်နေရပါတယ်။အစိုးရကိုအကျွေးကတ်သက်ချက်ပိုခွင့်ပြုပြီးအပြန်အလှန်အားဖြင့်အစိုးရကလည်း Federal အသုံးစိတ်ကိုဖျက်တောက်ပေးဖို့အပေးယူလုပ်ပေးရွယ်ချက်နဲ့ Republican လွတ်တော်ခေါင်းဆောင်တွေကအင်ပြူတော်ကိုရောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Biden ကတော့အကျွေးကတ်သက်ချက်ကိစ္စအရင်ရှိပြီးမှအသုံးစိတ်ဖျက်တောက်တာကိုဆွေးနွေးလိုပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့တိတိကျကျအဖြစ်မထွက်သေးပါဘူးခင်ဗျာ။
မြမရင်းနဲ့ပတ်သက်ပြီးပိုပြီးထျောက်တဲ့ဆုံးဖြတ်ချက်တွေချဖို့လိုအပ်နေလို့ဒါဟာအာဆီယံအတွက်လမ်းဆောင်လမ်းကွက်ကိုရောက်နေတဲ့အခြေအနေလို့အင်ဒိုနီးရှားနိုင်ငံရဲ့အကြီးအကဲဝန်ကြီးတဦးကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးစီဝေပထမနေ့မှာသတိပေးလိုက်ပါတယ်။ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဟာပုံမပြင်းထန်လာနေလို့ဒီအတွက်ထျောက်တဲ့ဆုံးဖြတ်ချက်တွေချဖို့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံရေးတရားဥပဒေနဲ့လုံခြုံရေးဆိုင်ရာညှိနှိုင်းရေးဝန်ကြီးမာဖူတ် MD ကအင်ကာနီမှာပြောဆိုတာဖြစ်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဖလော်ရက်စ်ကျွန်းမှာမေလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပနေပါတယ်။အင်ကာနီကဆွေးနွေးပွဲတွေမှာဝန်ကြီးတွေဟာတနင်္ဂနွေနေ့ကအာဆီယံရင်တန်းတိုက်ခိုက်ခံရမှုအပါအဝင်မြန်မာရေးအဓိကဆွေးနွေးခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကလည်းပြောပါတယ်။ဒါပေမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့စီဝေးပွဲမှာမြန်မာကိုစားပြုအနေနဲ့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်နှစ်ဖက်စလုံးကိုဖိတ်ကြားတာမရှိဘဲအလွတ်ထားထားပါတယ်။မြန်မာအချက်တဲကိုဖြည့်ရှင်းနိုင်ဖို့အာဆီယံဖွဲ့ရဲ့ဆောင်ရွက်ချက်တွေကအရာမတင်ဘူးလို့ဝေဖန်ခံရတဲ့အချိန်မှာပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေမြင့်လာနေတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်ဆီယနာသိန်းစန့်ကျင်တဲ့အင်အားစုတွေနဲ့တိုက်ပွဲတွေကပြင်းထန်နေပါတယ်။အာဆီယံထိပ်သီးစည်းဝေးမတိုင်မီရပ်ပိုင်းလိုမှာပဲအာဆီယံရင်တန်းတိုက်ခိုက်ခံရမှုလည်းဖြစ်ခဲ့ပါတယ်။အာဆီယံလူသားချင်းစာနာမှုဆန်ရအကူအညီပေးရေးရုံးရဲ့ညှိနှိုင်းမှုနဲ့အာဆီယံတန်တမန်တွေပါဝင်တဲ့ရင်တန်းဟာစီဆိုင်မြို့နယ်တဲကပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရုံးမှာစစ်ဆောင်တွေကိုတွဲဆုံဖို့အသွာသူတို့ရဲ့ရင်တန်းပြစ်ခတ်တာခံခဲ့ရပြီးနောက်ပိုင်းအာဆီယံဝန်ကြီးတွေကအခုလိုသတိပေးလိုက်တာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံခြားရေးဝန်ကြီး S ဂျိုင်ရှန်ကာဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသမန်ဒိုလီဟေဇာနဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံအခြေအနေကိုဆွေးနွေးခဲ့ကြပါတယ်။ဒေါက်တာဒိုလီဟေဇာနဲ့တွေ့ရတဲ့အတွက်ဝမ်းသာကြောင်း သူမရဲ့အမိကိုအတိအမှတ်ပြုကြိုးစိုးသလိုအထောက်ပံ့တွေကိုလည်းထောက်ခံတယ်လို့နိုင်ငံခြားရေးဝန်ကြီးဂျိုင်ရှန်ကာကတွစ်တာလူမှုစာမျက်နှာပေါ်မှာရေးထားကြောင်းတယ်လီဂရက်အိန္ဒိယသတင်းကဆိုပါတယ်။၂၀၂၁ခုနှစ်အာနာတိုင်းလိုက်ကလေးကဒီမိုကရေစီစနစ်ကိုပြန်လည်ကူးပြောင်းဖို့ကံကောက်ပွဲတွေလက်နက်ကင်တိုက်ခိုက်မှုတွေနဲ့မြန်မာနိုင်ငံကကြုံတွေ့နေရတာပါ။မြန်မာစစ်တပ်ကရွာတွေကိုလည်းမိ ောက်ခဲ့ပြီးတဲ့နောက်မြန်မာပဋိပက္ခမှာပါဝင်နေတဲ့ဗဲအားလုံးကိုအကြမ်းဖက်တိုက်ခိုက်တာတွေရကြဖို့အိန္ဒိယကအရင်လာထဲမှာတောင်းဆိုခဲ့ပါသေးတယ်မြန်မာနဲ့အိန္ဒိယနယ်နိမိတ်ကကီလိုမီတာ1640ရှည်လာပြီးနာဂမြင်းနဲ့မဏိပူရပြည်နယ်တွေအပေါင်းဝင်အိန္ဒိယရှေ့မြောက်ပိုင်းပြည်နယ်တွေနဲ့လည်းနယ်ချင်းကဆက်နေကြပါတယ်
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဏိပူရပြည်နယ်မှာလူမျိုးစုနှစ်စုချာပြင်းထန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားပြီးရက်ပိုင်းအကြာမေလ9ရက်နေ့ကဒေသအများစုမှာညမထွက်ရအမိန့်ကိုဖြေလျှော့လိုက်ပေမဲ့အင်တာနက်ပိတ်ပင်မှုဆက်ရှိနေပါတယ်။ညမထွက်ရအမိန့်ဖြေလျှော့ပြီးနောက်မဏိပူပြည်နယ်ထဲမှာအင်ကာနစ်ကလုံခြုံရေးအထုတွင်ထားပြီးထောက်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေချထားပါတယ်။အင်တာနက်ခွင့်ရက်တွေကိုမေလ13ရက်နေ့အထိဆက်လက်ရဆိုင်ထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်တာနက်ဖြတ်ထားလို့မဏိပူပြည်နယ်ဟာပြင်ပကဘာနဲ့လုံးဝအဆက်အသွယ်ဖြတ်ခံနေရတယ်လို့ဒေသခံတို့ကပြောပါတယ်။အဲ့ဒီမှာလူမျိုးရေးအဓိကယုံတွေရဲ့အတန်းချာရုံးရက်ဆန်ကဖြစ်ပွားခဲ့လို့အနည်းဆုံးလူ60သေဆုံးပြီး3000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်။ဖြေရှုံးမှုတွေစတဲ့ချိန်မှာလည်းပဋိပက္ခကြောင့်နေရာဆွန့်ခွာပြီးလမ်းခွလမ်းမှာတောင်တင်နေသူတွေကိုအိမ်ပြန်နိုင်ဖို့ဒါမှမဟုတ်ကယ်ဆယ်ရေးစခန်းတွေစီပို့ဆောင်ပေးဖို့သက်ဆိုင်ရာကလုံခြုံရေးတွေချထားပါတယ်။ချာချာဒါပါခရိုင်ထဲမှာပိတ်မိနေတဲ့လူပေါင်း900ကျော်ကိုလုံခြုံရေးဝန်ထမ်းတွေရဲ့အကူအညီနဲ့ပြည်နယ်မြို့တော်အင်ဖာကအားကစားရုံတစ်ခုကိုရွှေ့ပြောင်းပေးခဲ့ကြောင်းဒေတာရင်းသတင်းတွေကပြောပါတယ်။မဏိပူမှာမေလ3ရက်နေ့ကစပြီးလူများစုမိုက်တယ်လူမျိုးတွေနဲ့မြို့နယ်စုတွေကြားစီးပွားရေးအကျိုးအမြတ်နဲ့ခွဲထမ်းရရှိရေးနဲ့ပတ်သက်ပြီးအကြမ်းဖက်မှုတွေစတင်ခဲ့တာပါ။လူပေါင်း 3.2 သန်းရှိတဲ့အဲ့ဒီပြည်နယ်ကိုနယူးဒေးလီမြို့တော်ကနေထောက်နဲ့ချီတဲ့အရန်တပ်တွေနဲ့စစ်တပ်တွေဆီလွတ်ပြီးအကြမ်းဖက်မှုတွေကိုထိန်းချုပ်ခဲ့ရတာဖြစ်ပါတယ်ရှင်။
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗိုလ်ဒူမနေ့သတင်းတွေကို UAE ကဆက်လက်ကြီးညာပေးနေပါတယ်အကြမ်းမိကနာအမျိုးသမီးပင်နိုင်ဆောင်ပါရှင်ကို1996ခုနှစ်ကလိမ်ပိုင်းဆိုင်ရာစော်ကားခဲ့တဲ့အတွက်အမေရိကန်သမ္မတဟောင်းထရမ့်မှာဥပဒေအရတာဝန်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးနစ်နာသူအမျိုးသမီးကိုဒေါ်လာ5သန်းပေးဖို့နယူးယောက်မြို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။ဗရိတ်မှုဆွဆွဲချက်ကိုတော့ဂျူရီတရားသူကြီးတွေကပယ်ချလိုက်ကြပါတယ်။ဒါပေမဲ့အခုခါမှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဆောင်ပါရှင်အီဂျင်ကယ်ရိုကိုတော့ထရမ့်ကလိမ်ပိုင်းဆိုင်ရာစော်ကားခဲ့ပြီးကရိုးရဲ့နာမည်ကုန်သတင်းကိုထိခိုက်ပျက်စီးစေခဲ့တယ်လို့ဆုံးဖြတ်လိုက်ကြတာပါ။ထရမ့်ကဒီအမှုမှာတရားရုံးကိုမလာရောက်ခဲ့တယ်လို့ဆုံးဖြတ်ချက်ဖတ်ကြားတဲ့အချိန်မှလည်းမရှိခဲ့ပါဘူး။ဒါပေမဲ့တရားလိုဖြစ်သူကရိုးကိုသူမသိတယ်လို့ဒီဆုံးဖြတ်ချက်ဟာကြက်တရင်မဲ့လောက်ကျန်ဆွဆွဲချက်တွေဆက်လက်တင်နေတာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ကိုကြီးညာပြီးပြီးကျင်းမှာပဲထရမ့်ကလူမှုမီဒီယာမှာတုံ့ပြန်ရေးသားခဲ့ပါတယ်။ဒီမှုဟာထရမ့်ပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲထားကြတဲ့အမျိုးသမီးတရားစင်ကြော်တဲ့ကအမှုတမှုသာဖြစ်ပါတယ်။ဒီအမှုကအဲ့ဒီလိုဆွဆွဲတာတွေခိုင်လုံဝယ်ရှိကြောင်းပြသလိုက်တယ်လို့ဖြစ်နေပါတယ်။ထရမ့်ကသူ့ကိုနယူးယောက်မဟာတန်အရက်မှာရှိတဲ့နာမည်ကြီးအဝတ်ထည်ဆိုင်ရဲ့အဝတ်လဲကမှာ1996ခုနှစ်ကပဒိန်းချင်းခဲ့တယ်လို့စောင်းပါရှင်ဂျင်းကရိုးကအများပြည်သူသိအောင်2019ခုနှစ်မှာထုတ်ဖော်ပြောခဲ့တာပါ။ကရိုးကိုသူမသိကရိုးကလောက်ကျန်လိန်လဲဇနန်းစင်တာသာဖြစ်တယ်လို့ထရမ့်ကအဲ့ဒီလုံကဆိုခဲ့တဲ့အတွက်ထရမ့်ကိုတရားမကြောင်းအရာကရိုးကတရားဆွဲရမှာသူ့ရဲ့နာမည်ဂုဏ်သတင်းပြည့်စုံမှုနဲ့ပါဆွဲဆိုခဲ့တာဖြစ်ပါတယ်
ယူကရိန်းကိုဥရောပသမဂ EU အဖွဲ့ဝင်အဖြစ်လက်ခံရေးရှင်းလင်းပြတ်သားတဲ့လမ်းကြောင်းအပါအဝင်EU ဘက်ကပို့ပြီးမြန်ဆန်တဲ့ထောက်ခံမှုတွေပေးဖို့လိုအပ်ကြောင်းယူကရိန်းကအင်ကာနစ်မှာသတိပေးပါတယ်။ EU အခြေခံအာဆူလာဘွန်ဒါလျန်ကယူကရိန်းပေါ်ထောက်ခံချောင်းပြသဖို့ကိမြို့တော်ကိုရောက်ရှိနေစဉ်မှာယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကအခုလိုပြောတာဖြစ်ပါတယ်။ EU ဥက္ကဋ္ဌနဲ့အတူဘူရဲသတင်းစာရှင်းလင်းပွဲမှာယူကရိန်းနဲ့ EU ကြားဆက်ဆံရေးမှာမတိကျမီရတဲ့အတူအယောင်နိုင်ငံရေးတွေကိုဖယ်ရှားဖို့အချိန်ရောက်ပြီလို့ဇယ်လင်စကီကပြောပြီးလက်နက်ခဲယံတွေပေးပို့မှုကိုအရှိန်မြှင့်ဖို့ယူကရိန်းကောက်ပဲသီးနှံတင်ပို့မှုအပေါ်လက်ခံနိုင်ပွဲမရှိတဲ့ကန့်သက်ချက်တွေရုပ်သိမ်းဖို့နဲ့Ukraine EU အဖွဲ့ဝင်ဖြစ်ရေးဆွေးနွေးပွဲတွေစတင်ဖို့ EU ကိုတိုက်တွန်းခဲ့တာပါတစ်ဖက်မှာလည်း Ukraine ရဲ့ကြမ်းချနေတဲ့ Russia ပြန်လည်ထိုးစစ်ဟာစစ်ပွဲအဆုံးအဖြတ်ဖြစ်ထိရောက်မှုရှိချင်မှရှိနိုင်မယ်လို့ Britain ထိတ်တန့်တန်တမန်တအူကအင်္ဂါနေ့မှာသတိပေးလိုက်ပြီး Ukraine ကိုဆက်လက်ပံ့ပိုးပေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်ရှင
်ကနေဒါလွတ်တော်အမတ်ကိုချိန်ချောက်ဖို့ကြိုးစားတယ်လို့ဆွဆွဲပြီးတရုတ်တန်တမန်တအူကိုကနေဒါကနှင်ထုတ်လိုက်ပါတယ်ကနေဒါ Conservative အမတ် Michael Chong ကဝိကလူမျိုးတွေပေါ်တရုတ်ကလူမျိုးသုံးတပ်ဖြတ်မှုကျိုးလို့ကြောင့်အဆိုပြုချက်တရက်ကိုတင်သွင်းခဲ့တာကြောင့်တရုတ်တန်တမာဂျောင်းဝေကသူနဲ့ပတ်သက်တဲ့သတင်းတွေကိုရယူဖို့ကြိုးစားခဲ့တာကိုကနေဒါနိုင်ငံထုတ် The Globe and Mail သတင်းစာကြီးကအစမ်းခန်းဆက်တင်ပြခဲ့ပြီးတဲ့နောက်အဆိုပါတန်တမာကိုကနေဒါကနှင်ထုတ်လိုက်တာဖြစ်ကြောင်းကနေဒါနိုင်ငံနိုင်ငံခြားရေးဝန်ကြီးမယ်လနီဂျော်လီကတနင်္လာနေ့ကသတင်းထုတ်ပြန်ပါတယ်အပြန်အလှန်အပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းရှိုင်းမှာရှိတဲ့ကနေဒါကောင်စစ်ဝန်ယုံကကနေဒါတန်တမာဂျနီဖာလင်းလာလွန်ဒေးကိုနှင်ထုတ်လိုက်ကြောင်းအင်ကာနစ်အစိုးပိုင်းကကြေညာလိုက်ပါတယ်ဂျနီဖာလာလန်ဒေးဟာတရုတ်နိုင်ငံကနေမေလ13ရက်နောက်ဆုံးထားထွက်သွားမှာပါ
အမျိုးသမီးတွေအနေနဲ့ရင်သားကင်ဆာရှိမရှိစမ်းသပ်စစ်ဆေးတဲ့မာမိုဂရမ်လို့ခေါ်တဲ့ရင်သားထက်မှနှစ်နှစ်ခြားတခါရိုက်ကူးစစ်ဆေးမှုကိုအသက်50အထိစောင့်မယ်အစားအသက်40မှာကလေးကဆက်လုပ်ချဖို့အမေရိကန်အစိုးရဗဟိုအဆင့်ကျန်းမာရေးဆိုင်ရာအဖွဲ့တစ်ခုကအကြံပြုလိုက်ပါတယ်။အမေရိကန်ကျန်းမာရေးဆိုင်ရာကာကွယ်စောင့်ရှောက်မှုလုပ်ငန်းအဖွဲ့ကအမျိုးသမီးတွေအနေနဲ့အသက်40ကစပြီးရင်သားကင်ဆာစစ်ဆေးဖို့ကအရင်ကကာလရှည်ကြာပြောလာခဲ့ပေမဲ့အသက်50နဲ့84နှစ်ကြားကိုအထူးအကြံပြုခဲ့တာဖြစ်ပါတယ်။အင်ကာနီကအကြံပြုချက်မူချက်မှာတော့အသက်40ကတည်းကစပြီးနှစ်နှစ်ခြားတစ်ခါပုံမှန်ရင်သားတက်မှရိုက်ဖို့အကြံပြုထားပါတယ်။တခြားချင်းမရဲ့ဖွဲ့တွေကလည်းအမျိုးသမီးများပုံမှန်စစ်စင်းမှုစတင်တဲ့အသက်အရွယ်အပိုင်းခြားနဲ့နှစ်စဉ်သို့မဟုတ်တစ်နှစ်ခြားဆိုတဲ့အချိန်ရေအတွက်လိုအပ်မှုတွေနဲ့ပတ်သက်ပြီးကွဲပြားတဲ့လမ်းညွှန်ချက်တွေရှိထားပါတယ်ရှင်။ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်းနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါအမေရိကန်သားအကျွေးတွေကိုပြန်မဆက်တော့ရင်ဖြစ်လာမယ့်ကတောင်းကနင်းဖြစ်မှုတွေအပေါ်မှာတရုတ်နဲ့ရုရှားကအမျက်ထုတ်အသုံးချလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ Republican တွေချာအစိုးရငွေချေးယူနိုင်တဲ့ပမာဏတိုးမြင့်ဖို့လွှတ်တော်ကအတိမပြုနိုင်တဲ့အချိန်မှာပေါ်ထွက်လာတာပါ။အင်ဗျူရောသတင်းထောက်ပက်စီဝီရာကူဆော်ရာသတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြထားပါတယ်ရှင
်။အမေရိကန်အစိုးရအကျွေးတွေဆက်နိုင်ဖို့ပေးစရာရှိတာတွေပေးနိုင်ဖို့ငွေချေးယူနိုင်တဲ့ပမာဏတိုးမြင့်ဖို့သမ္မတဂျိုးဘိုင်ဒန်နဲ့အောက်လွှတ်တော် Republican အမတ်တွေအကြားသဘောတူညီမှုမရနိုင်တာဟာအမေရိကန်ပြိုင်ဘက်တွေအတွက်အကွက်ကောင်းပဲလို့အစိုးရစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရုံးကဒါရိုက်တာရှယ်လန်ဒါယောင်းကပြောပါတယ်
။ They love this. They love to see chaos in the American system.
သူတို့ကတော့သဘောကျတာပေါ့။ American စနစ်ကြီးကကတောင်းကနင်းဖြစ်နေတာကိုသိပြီးတော့မြင်နေကြတာပေါ့။ကျမတို့အခြေခံလုပ်ရမယ့်အလုပ်တွေမလုပ်နိုင်တာကိုတွေ့ကျင်ကြတာပါ။ကမ္ဘာပေါ်မှာဘယ်နည်းအလုပ်ဖြစ်လဲဆိုတာကိုစမ်းသပ်တာထက်တော့မရော့ပါဘူး။ဒီမိုကရေစီနည်းအလုပ်ဖြစ်လားတရုတ်နည်းအလုပ်ဖြစ်လားဆိုတာကိုပြကျင်တာလေ
အမေရိကန်အကျွေးတွေပြန်မဆက်တော့ဘူးဆိုရင်ကမ္ဘာငွေကြေးဈေးကွက်ကိုအကြီးအကျယ်ရိုက်ခတ်ပါလိမ့်မယ်ထင်ရောင်မားဖြစ်အောင်လုပ်တဲ့သတင်းအမှားတွေကိုတရုတ်နဲ့ရုရှားလိုပြိုင်ဘက်နိုင်ငံတွေကအစိုးရသတင်းဌာနတွေဆိုရှယ်မီဒီယာတွေတခြားနေရာတွေကနေထုံးလွှင့်ပြီးအမျက်ထုတ်အသုံးချနိုင်ပါတယ်ရန်သူတေသနာအဖွဲ့ကသတင်းမှားလေးလာသူတော့ဟမ်မဲလ်စ်က
Russia and China both tout the failures of American democracy.
Russia နဲ့တရုတ်နိုင်ငံတွေက American democracy စနစ်ရဲ့ကျဆုံးတာတွေကိုထောက်ပြပြီးသူတို့စနစ်ကပိုကောင်းတယ်ဆိုတာပြောနိုင်ပါတယ်။ဒါမျိုးလည်းတရားပေါက်ပြောမှာပါ။နောက်ပြီးဒါမျိုးချက်တွေကိုထုတ်လွှင့်တဲ့အခါနေရာပေါင်းစုံကနေညှိနှိုင်းထားတဲ့ပုံစံမျိုးထုတ်လွှင့်လို့ရှိပြီးဒါမျိုးဖြစ်သွားရင်တော့အကုန်လုံးကထုတ်လွှင့်ကြမှာပါ
။ငွေချေးယူနိုင်တဲ့ပမာဏတိုးမြင့်တက်မှတ်တာကပုံမှန်လုံယုံလုံစင်ဖြစ်ပြီးလွတ်တော်အနေနဲ့1960ခုနှစ်ကတည်းကဆိုရင်88ကြိမ်တိုင်တိုးမြင့်ပေးခဲ့ပြီးပါပြီ။ Republican သမ္မတလက်ထက်မှာဆိုရင်49ကြိမ်နဲ့ Democratic သမ္မတလက်ထက်မှာဆိုရင်29ကြိမ်ပါ။ဒါပေမဲ့လက်တလောနှစ်တွေအတွင်းဒီလိုတိုးမြင့်တာကပါတီဇွဲနဲ့ဖြစ်လာကြပြီး 2012ခုနှစ်နဲ့2013ခုနှစ်တွေမှာဆိုရင်အစိုးရရက်ဆိုင်တဲ့အထိဖြစ်ကုန်ပါတယ်။သမ္မတဟောင်းဘရက်အိုဘားမားပြောခဲ့တာက
If Congress doesn't pass this debt ceiling in the next few weeks
နောက်လာမယ့်သတင်းပတ်အတွင်းလွှတ်တော်အနေနဲ့ငွေချေးယူနိုင်တဲ့ပမာဏကိုမတိုးပေးဘူးဆိုရင်အမေရိကန်အနေနဲ့အကျွေးတွေပြန်ဆက်နိုင်မှာမဟုတ်ပါဘူး။ဒါမျိုးအမေရိကန်တမိုင်းမှာတခါမှမဖြစ်ဘူးပါဘူး
။ငွေချေးနိုင်တဲ့ပမာဏမတိုးခင်ဘ ਹੁ အစိုးရအသုံးစရိတ်ဖြတ်ရမယ်လို့အောက်လွှတ်တော်အမတ်တွေကတင်းခံနေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီက
The House Republicans just passed
အောက်လွှတ်တော် Republican အမတ်တွေအနေနဲ့ငွေချေးနိုင်တဲ့ပမာဏတိုးမြင့်ပေးတဲ့ဥပဒေမူကြမ်းကိုအတည်ပြုပေးလိုက်ပါပြီ။ဘ ਹੁ အစိုးရဖြုံးတီးနေတာတွေကိုရပ်တန့်ပြီးတော့အမေရိကန်နိုင်ငံကိုလမ်းမှန်ပေါ်ပြန်တင်ပေးမယ်တခုတည်းသောဥပဒေမူကြမ်းပါလို့ပြောသွားတာပါ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဒီကိစ္စအပေါ်ညှိနှိုင်းမှာမဟုတ်ဘူးလို့ပြောပါတယ်။
The two are totally unrelated.
ဒီကိစ္စနှစ်ခုလုံးကလုံးဝကိုမသက်ဆိုင်ပါဘူး။အကျွေးတွေပြန်ဆက်မဆက်ဆိုတာကအစိုးရဘတ်ဂျက်ကိစ္စနဲ့ဘာမှကိုမဆိုင်တာပါ
။ဒီကိစ္စကိုဆွေးနွေးဖို့အတွက်ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေနဲ့အင်ဘူရိုမှာအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်ခင်ဗျာ
။ကိုငင်းချံပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်။မြန်မာနိုင်ငံစံစဘာအများဆုံးထွက်တဲ့အရာဝတီတိုင်းကလေအေကအနေငယ်ပိုင်ဆိုင်ကြတဲ့လေသမားတွေအတော်များများဟာစိုက်ပျိုးရေးကနေအကျိုးအမြတ်သိမရှိကြတဲ့အတွက်တင်နေတဲ့အကျွေးတွေကိုဆပ်တဲ့အနေနဲ့သူတို့လေတွေကိုလေပိုင်ရှင်ကြီးတွေလက်ထက်ကိုထိုးအပ်နေကြရတယ်လို့သိရပါတယ်။ဒီအကြောင်းကိုခင်မောင်စွမင်းကတောင်သူလေသမားအရေးဆောက်ရွက်နေသူတွေနဲ့တောင်သူတွေကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါတယ်ရှင်။
အေယာဝတီတိုင်းတဲ့ကလေအေကအနှဲငယ်ပိုင်ဆိုင်ကြတဲ့လေသမားအတော်များများဟာလေပိုင်ရှင်ကြီးပေစီကနေအကျွေးယူပြီးတော့စိုက်ပျိုးကြရတာဖြစ်ပါတယ်။မြန်မာနိုင်ငံနေရာအနှံ့မှာကြုံတွေ့နေကြရတယ်လို့မျိုးအေယာဝတီတိုင်းမှာလည်းကျေးလက်တွေကလူငယ်တော်တော်များများဟာအလုအကန်ရှာဖွေဖို့အတွက်မျိုးပြတွေနဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာကုန်ကြတဲ့အတွက်ကြောင့်လှုပ်သားရှာပါမှုတွေကြုံတွေ့နေကြရပါတယ်။ဒါကြောင့်အလုသမားတဲ့စက္ကရိယာတွေကိုအားကိုးလုကန်ရတဲ့အတွက်ကုန်ကြစိတ်တွေမြင့်တက်လာတဲ့အပြင်ထွက်ရှိလာတဲ့သီးနှံတွေအတွက်လည်းဈေးကွက်ခိုင်ခိုင်မာမာမရှိတဲ့အတွက်ကြောင့်အကျိုးအမြတ်မရရှိကြတော့ဘဲပိုင်ဆိုင်တဲ့လေယာမြေတွေကိုလေပိုင်ရှင်ကြီးတွေစီမှထိုးအပ်ပြီးအကျွေးဆက်လိုက်ကြရတာတွေတော်တော်များနေပါတယ်ဒါအပြင်နောက်ဆုံးမှာအဲ့ဒီဧကအနှဲငယ်ပိုင်ကြတဲ့လေသမားတွေကိုယ်တိုင်လေယာလုံသားဘဝကိုပြောင်းလဲလုကန်ကြရတယ်လို့လဲအေယာဝတီတိုင်းကတောင်သူလေသမားအရေးလုကန်နေသူတူကအခုလိုပြောပါတယ
်ဒီနေ့ဆိုရင်ကျွန်တော်တို့အေယာဝတီတိုင်းထဲမှာရှိနေတဲ့အဓိကပြဿနာကသူကလေယာပိုင်ဆိုင်မှုကွာဟလာတယ်ဥပမာပြောရင်ဒီလေယာနည်းနည်းပဲပိုင်နေလူကကြာလာတဲ့ခါကျတော့လင်းမဲ့ရမဲ့ဖြစ်လာတာများတယ်သူကဒီအပြင်ကနေငွေရှာတဲ့ခါကျတော့သူကအကျိုးကြီးနဲ့ရှာကြတယ်။အဲ့တော့ရာသီဥတုမှန်တဲ့အခါကျတော့တည်နံပြတ်တာမျိုးရှိတယ်။နောက်ခုနဈေးကွက်အာမခံချက်မရှိတဲ့အခါကျတော့ပဲဒီစပါးစီကအငြင်းတန်းပုံတွေကကျက်မြင့်မယ်ရှုံးမယ်ဆိုတာမသိကြဘူး။အဲ့တော့ဆုံးသွားတဲ့နှစ်လဲကျတော့ဒီလေသမားကြီးပထမကြီးကိုမဆက်ကျွေးတန်ရလဲတာပေါ့နော်။ဒီကြီးကမဆက်နိုင်တဲ့အခါမှာလက်ရှိလေယာဉ်မြူးတွေကအဲ့တော့ရောင်းပေါင်းကလည်းလုံးလို့ရတဲ့အခါကျတော့သူကလေယာဉ်မြူးဘူးသူကအကြီးစားလေသမားကြီးလက်ထဲဥပဲဒီကဒီလေတွေဘုံတော့ရောက်သမန်လေအပိဓာလေလူကမာတွေကသူကလေယာလုတားကြီးပြန်ချက်သွားကြတယ်။လေပန်းရှင်ကြီးတွေကသူကကြောတော့နောက်ခံသူတို့ရဲ့ငွေရရှိတယ်လို့ကြောင့်တောင်းတောင်းရှုံးကိုကာလတစ်ခုထိသူတို့တောင်းခံထားနိုင်တာတွေ့။လုံမင်းပြီးတဲ့လူကတော့သူကရှုံးတောင်ကြကြမခံနိုင်ဘူး။ဆိုတော့လေယာပန်းဆိုင်မျိုးချူကဒီနှစ်ပေါ့နော်အချူပြောင်းသွားလေ
။အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကတော့လေသမားတွေအတွက်အနေဆုံးစပါးစင်းလုံးသတ်မှတ်ပေးခဲ့ပြီးမဲ့လေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့စပါးစင်းကိုသတ်မှတ်တာမျိုးမရှိတော့ပါဘူး။အဲ့ဒီအတွက်ဧကအနှဲငယ်ပိုင်ဆိုင်ကြတဲ့လေသမားတွေဟာထွက်ရှိလာတဲ့စပါးကိုဈေးကောင်းရတဲ့အထိတိုးလောင်းမထားနိုင်ကြတော့ပဲစပါးတလင်းအထိလာရောက်ဝယ်ယူကြတဲ့ပွဲစားတွေကိုရောင်းချပြီးငွေအမြန်ပေါ်ကြရပါတယ်။ဒါကြောင့်အခုလိုစံစည်းတက်လာတဲ့အချိန်မှာတော့အဲ့ဒီဧကအနှဲငယ်ပိုင်တဲ့လယ်သမားတွေရဲ့လက်ထဲမှာရောင်းစရာစပါးမရှိတော့ပါဘူး။ဒါပေမဲ့လယ်ပိုင်ရှင်ကြီးတွေကတော့စပါးကိုကြိတ်ခွဲတူလောင်ထားနိုင်တဲ့အတွက်ကြောင့်အခုလိုစံစည်းတက်တဲ့အချိန်စောင့်ပြီးရောင်းချနိုင်ကြပါတယ်။အဲ့ဒီလိုလယ်ဧကအနှဲငယ်ပိုင်တဲ့လယ်သမားတွေကိုအစင်မပြေစေတဲ့နောက်တစ်ချက်ကတော့သက်ဆိုင်ရာစိုက်ပျိုးရေးဘဏ်ကနေအမတော်ကြီးငွေချေးတဲ့အခါမှာလိုအပ်တဲ့စိုက်ပျိုးကဏ္ဍမှာထုတ်မပေးနိုင်တာဖြစ်ပါတယ်။တခါထုတ်ချတဲ့အခါမှာလဲသေးသေးချာချာမစီစစ်ပဲနဲ့ပုံစံခွန်ကလေယာမြေလုံးပိုင်권ရှိတဲ့သူကိုမပေးပဲအဲ့ဒီပုံစံခွန်အပေါင်ခံထားတဲ့သူကိုထုတ်ချမိတာတွေလည်းရှိတယ်လို့သိရပါတယ်။ အလားတူမြေလက်ဒေသမှာလည်းသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေဈေးအဆမတန်တက်နေတဲ့အတွက်မကြခင်မုတ်တုံမို့ဦးကြလာရင်စိုက်ပျိုးတော့မယ်ပဲနန်းတောင်သူတွေအခက်အခဲတွေ့နေကြပါတယ်အဲ့ဒီအတွက်တောင်သူတော်တော်များများဟာတီးစားချထားတာလို့ခေါ်တဲ့မိမိပိုင်ယာမြေကိုတခြားလှုပ်ရှင်တဲ့သူတွေကိုပေးပြီးထွက်ရှိတဲ့တိနံအပေါ်ကနေသဘောတူညီထားတဲ့အတိုင်းအချိုးကျကွဲယူကြတာဖြစ်ပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းကတောင်သူတို့ကအခုလိုပြောပါတယ်
။မြေကြီးကဟိုအမိုးအနက်ကျတသိန်းနဲ့2000ကျော်။တလဲက10000တော့ရှိတယ်။မြေကြီးဈေးမြင့်တာပေါ့။အော်ဒီကနေတောင်သူပေါက်တာလေးကိုဟောဒီဒီဘက်ကငါ့ကိုနှံငါးရင်းပေးဟိုက်ဘက်ကတော့နှံတုံးနေအဲ့လိုပေါ့ရာထောက်ကပေါ့ရာထောက်ကခေါ်တာပေါ့ဖေးသီးတော့သူကမနိုင်တော့ဘူးလေလောကကလည်းတော့အရင်ကကြီးတော့အဲ့လောက်မလုံတော့အရင်တော့မဟုတ်တော့တောင်သူရဲ့နွားရည်ပြုတ်ကုန်ပြီကနွားရည်မရှိတော့ထွန်ဆက်ဖြစ်ဆိုတော့လေထွန်ဆက်ကတနာရီ3000နဲ့ရှိတယ်ဒီလေးကြီးရဲ့တနာရီ3000အနည်းပဲဟာဒါမှတောင်သူတက်တဲ့နဲ့သမီးရကလုံနေတော့အင်းမကြီး
အခုအချိန်မှာမကွေးတိုင်းစကိုင်းတိုင်းနဲ့ပြည်နယ်အားလုံးတို့မှာစစ်ကောင်စီတပ်တွေကတစ်ဖက်တိုင်းရင်းသားလက်နက်ကင်တပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်လက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့အတွက်ကြောင့်စိုက်ပျိုးရေးလုပ်ငန်းတွေကိုပုံမှန်အတိုင်းမလုပ်နိုင်ကြတော့ပါဘူး။ဒါအပြင်မီယိုဖလာစိုက်ပျိုးရေးမှာအသုံးပြုကြတဲ့ကျွဲနွားတွေရှားပကုန်တယ်လို့အဲ့ဒီအစားအဓိကလက်ထွန်ဆက်အပါအဝင်စက်မှုလေယာဉ်သုံးပစ္စည်းတွေကလည်းဓာတ်စီစေးကြီးတဲ့အတွေ့အသုံးပြုဖို့အခက်အခဲတွေ့နေကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်မီယိုဖလာလည်းမဟုတ်ဆက်မှုလေယာဉ်လည်းမဟုတ်တဲ့အခြေအနေမှာအဓိကစိုက်အေကနည်းနည်းပိုင်ဆိုင်ကြတဲ့တောင်သူလယ်သမားအတော်များများဟာဆက်လက်မရပ်တည်နိုင်ကြတော့ဘဲစိုက်ပျိုးရေးကိုဆွတ်လွတ်နေကြရပါတယ်ခင်ဗျာ။
ကိုခင်မောင်ဆွမင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့စကိုင်းတိုင်းအတွင်တိုက်ခိုက်ခံရမှုအကြောင်းတင်ပြပါမယ်။စကိုင်းတိုင်းရေဦးမြို့နယ်ထန်းတော်ဘော်ဒီအထက်တန်းချောင်းကိုစစ်ကောင်စီတပ်ကလေးချောင်းကဘုံကျဲတိုက်ခိုက်လို့ခြေရွာသားတွေထွက်ပြေးတိမ်းရှောင်ရတယ်လို့ဒေသခံတို့ကပြောပါတယ်။ကလေးမြို့တောင်ပိုင်းမှာလည်းအလားတူလေးချောင်းတိုက်ခိုက်မှုရှိခဲ့တယ်လို့လည်းဆိုပါတယ်။စကိုင်းတိုင်းအတွင်စစ်ကောင်စီရဲ့လေးချောင်းတိုက်ခိုက်မှုသတင်းပေးပို့ချက်ကိုကိုညံဝင်းအောင်တင်ပြထားပါတယ်ရှင်။
စကိုင်းတိုင်းရေဦးမြို့နယ်ထန်းတော်ကျေးရွာထရောဘိုးရီဂျာကလာပညာသင်ကြားပေးနေတဲ့အထက်တန်းကျောင်းကိုမေလ9ရက်နေ့လယ်2နာရီကျော်မှာဂျက်တိုက်လေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။လူထိခိုက်သေဆုံးတာမရှိပေမဲ့စာသင်ကျောင်းစာကြည့်တိုက်အနှင်းငယ်ပျက်စီးခဲ့တယ်လို့ထန်းတော်ကျေးရွာအပါအဝင်အနီးအနားကကျေးရွာတွေပါထွက်ပြေးတင်းဆောင်နေရတယ်လို့ထန်းတော်ကျေးရွာသားတဦးကပြောပါတယ
်။ဒါကတော့ဂျက်ပိုက်ကနဲ့ပြစ်သွားတာပဲကွာ။ကျွန်တော်တို့ရမှာကတည်းကတည်းကတက်တယ်မှာကြာပါဘူး။မှန်တယ်အမေတက်ပြီးတော့ကိုလုံးပွဲသွားပါလေ။လူတွေမှုဒီကဲပွဲတော့မရှိပါဘူးဆိုတော့နွားကောင်တော့ပြေးသွားပါဘူး။အမေတို့ဒီခါတော့ရွာတော့ဟွာလာတော့ပြင်ပါကြ။130 150ခန်းနဲ့ရှိရကြ။အဲ့ဒီရတော့ရှောင်းနေကြတယ်။အဲဒီမှာတော့ရွာတွေတော့ရှိသေးတယ်။အဲ့ဒီရွာတွေလည်းရှောင်းနေကြ။အကြောင်းမှာစားတင်းနေတဲ့ဇာတ်ရင်းရလို့အလေးပြတာ
။ထတော်ကြီးရွာကဗောဓိအခြေခံပညာအထက်တန်းကျောင်းဟာရေဦးမြို့နယ်အတွင်းနာမည်ရရှိတဲ့စာသင်ကျောင်းတစ်ကျောင်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလို့တိုက်ခိုက်တာဟာNUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကြီးကြပ်တဲ့ဂျာကာလာပညာသင်ကြားရေးစနစ်ကိုဟန်တားလိုတဲ့အတွက်လာရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့မြို့နယ်ပညာရေးတာဝန်ခံကအခုလိုသုံးသပ်ပါတယ်
။တို့ဒီဂျာကာလာရင်းနှီးနေတဲ့ဂျာကာလာပညာရေးစနစ် NUG MOE မှာအချိန်ကောင်းဆုံးစာပြကြောင်းကျောင်းပေါ့နော်အထက်ကထဏကိုကြည့်ရတော့ဒီမှာရှိတဲ့ပညာရေးဝန်ကယူမှာတော့တော့ဝမ်းပေါ့အချိန်ကောင်းဆုံးကျောင်းကျောင်းဖြစ်ပြရတယ်ပေါ့။အဲဒီကျောင်းကိုတူတူလုပ်လိုက်ရင်ကျန်တဲ့ကျောင်းတွေကိုလည်းဒါအလုံးဒီလိုစီကောင်ကြီးနေတဲ့ချိန်ကပြဖြစ်ပါမယ်ဆိုတော့ပတ်ဝန်းကျင်ရယ်နောက်တစ်ခါဒီကြီးရွာနဲ့ဒီပတ်ဝန်းကျင်ဒေသတစ်ခုလုံးကြတော့ဒီရွာဒီဒေသနေပြီးတော့ဒါမျိုးနဲ့တာဝန်ခံဖြစ်ပြီးတော့အကုန်လုံးကိုလှည့်ပြီးတော့ဒီဟိုတယ်ရဲ့ရှင်းနေတဲ့ဒါဒီအားလုံးကိုသူတို့အကုန်လုံးပြတ်မှတ်တည်ထားပြီးသားလို့တည်းလို့မြင်ပါတယ
်ကြီးရွာနီးမှာတိုက်ပွဲဖြစ်နေတာမရှိပဲဂျက်လီရင်နှစီးနဲ့ဘုံ6လုံးကျဲသွားတာဖြစ်ပြီးကျောင်းမှာစာသင်တဲ့သူမရှိတဲ့အချိန်ဖြစ်တဲ့အတွက်လူထိခိုက်သေဆုံးတာမရှိခဲ့တာလို့လဲဒေသခံတွေကပြောပါတယ်ထန်းတော်ဘော်ဒီစာသင်ကျောင်းဟာအာဏာမသိခင်ကကျောင်းသားပေါင်း1400နီးပါးပညာသင်ကြားခဲ့တဲ့အထကအဆင့်ရှိတဲ့ကျောင်းတစ်ကျောင်းဖြစ်ပါတယ်စာသင်ကျောင်းကိုဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့2022ခုထဲမှာဆိုရင်လေရေဦးမြို့နယ်ကလည်းဒပင်းမြို့နယ်တဲကလက်ရက်ကုန်းကျေးရွာစာသင်ကျောင်းကိုစစ်တပ်ဘက်ကလေကျောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စာသင်ကြားနေတဲ့ကလင်းငယ်အပါအဝင်ဒေသခံ73ဦးသေဆုံးခဲ့ရပါတယ်။တစ်ဆယ်တည်းမှာပဲစကိုင်းတိုင်းကလေးမျိုးအနီးကဒါစီရွာနဲ့မြောင်းလာရွာကြားကိုမေလ9ရက်နေ့လယ်ပိုင်းစစ်တပ်ကလေကျောင်းကနေပစ်ခတ်ခဲ့ပါသေးတယ်။ တိုက်ပွဲမဖြစ်ဘဲဒေချောင်းကနေပြစ်ခတ်ခဲ့တာလို့စစ်ဘေးရှောင်ကူညီသူတူကခုလိုပြောပါတယ်။ဒါကြီးနဲ့ငုံလာငုံလာကြတာပေါ့။ကျွန်တော်တိုက်ပွဲမဖြစ်ဘူးတိုင်းဟိုသာဖြစ်တာ။ဒါတိုက်တော့မရှိဘူး။ဒီကကြည့်ကြည့်ဆိုတာလည်းမရှိဘူး။အဲ့အဲ့အနည်းနဲ့တော့ပြောရတယ်ဆိုရင်ကလေးညွနေတဲ့မှာဒေသခံကဝေးတိုက်ပွဲတွေနဲ့စစ်တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားလို့ရှိပြီးဒေချောင်
ရှင်များရှင်ဖွင့်ဖက်ပေးတဲ့ဝန်ဆောင်မှုတစ်ခုအကြောင်းပြောပြပေးပါမယ်။ချစ်ခင်နွေးထွေးမှုကိုဖော်ပြဖို့ဖွင့်ဖက်ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတစ်ခုကိုအာဖရိကတိုင်းမှာပထမဆုံးအဖြစ်နဲ့တောင်အာဖရိကနိုင်ငံမှာစတင်လိုက်ပါတယ်။ကိုဗစ်ကာယောဂါကာလအတွင်းအထူးကြံနေခဲ့ရတာတွေနဲ့စီးပွားရေးအကျက်အတဲတွေကြောင့်အခုလိုအခချင်းငွေယူပွေဖက်ပေးတဲ့ဝန်ဆောင်မှုလုပ်ငန်းထွန်းကလာနေတာပါဂျိုဟန်နတ်စ်ဘတ်ကနေဇာဟီယာကက်ဆင်သတင်းပေးပို့ထတာကိုကိုရဲမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်အခချင်းငွေယူပြီးချစ်ခင်နှွေးထွေးမှုကိုဖော်ပြဖို့တနာကင်းစွာပွေဖက်ပေးတဲ့ဝန်ဆောင်မှုလုပ်ငန်းဆိုတဲ့အသွေးခေါ်အယူအဆကတချို့အတွက်တော့နားလည်နိုင်ဖို့ခက်နိုင်ပါတယ်ဒါပေမဲ့လည်းတောင်အာဖရိကနိုင်ငံမှာတော့ဒီလုပ်ငန်းကလူကြိုက်များလာနေပါတယ်။အဲ့ဒီကုမ္ပဏီတွေတဲကတခုကတော့ Florence Aswalo တည်ထောင်ထားတဲ့ Pro Gardening ကုမ္ပဏီပါ
။ You know that the term it takes a village to raise
ကလေးတယောက်ကိုပြုစုပျောထောင်ဖို့တရွာလုံးလိုတယ်ဆိုတဲ့ဆိုယိုစကားလိုပါပဲ။ဒီလုပ်ငန်းကအာဖရိကရင်ကျေးမှုအစင်လာတွေနဲ့ဆက်ဆက်လို့ရပါတယ်။တစုံတယောက်မှာတခုခုဖြစ်သွားပြီဆိုပါစို့။ဘာတွေပဲဘလို့ဖြစ်နေပါစေကျမဂရုစိုက်ပါတယ်။ပြောရမယ်ဆိုရင်တော့ဟုတ်ပါတယ်ဒီဟာကအခချင်းငွေယူတယ်အလုပ်လုပ်ဖို့လူတွေငှားရတယ်လုပ်အားခတွေပေးရတယ်ဆိုပေမဲ့ဒီလုပ်ငန်းရဲ့အဓိကဝန်ဆောင်မှုကတော့အာဖရိကရဲ့ယဉ်ကျေးမှုစံနှုန်းတွေနဲ့ထပ်တူလို့ပြောလို့ရပါတယ် Ubuntu ပ
ါ Ubuntu ဆိုတာကညီကိုရင်းချာစိတ်သက်ငါတို့အားလုံးဒါမှမဟုတ်တယောက်နဲ့တယောက်ဖိမခြင်းလို့အကြမ်းမြင်အဓိပ္ပာယ်ဆောင်တဲ့အာဖရိကရှေးတုံးစကားပါစာချုပ်စာတမ်းတွေနဲ့အခချင်းငွေပေးရတဲ့ပွေဖက်ကုထုံးမျိုးတွေအမေရိကန်နိုင်ငံမှာလည်းရှိပါတယ်။ Aswalo ရဲ့လုပ်ငန်းမှာလည်းစာချုပ်စာရမ်းတွေရှိပါတယ်။ဝန်ဆောင်မှုပေးသူဒါမှမဟုတ်အခချင်းငွေပေးသူတစ်ဖက်ဖက်ကနေတစုံတစ်ခုမကြည်နဲ့တာရှိရင်တဘောတူညီချက်စာချုပ်ကိုချက်ချင်းရက်တန့်လို့ရတယ်လို့သူမကဆိုပါတယ်။အခုတည်းအထိတော့နှစ်ဖက်စလုံးကနေမကြည်နဲ့လို့တိုင်တာတစ်ခုမှမရှိသေးပါဘူး။အခချင်းငွေယူကဝန်ဆောင်မှုပေးသူ Nolin Golombek ကအခုလိုပြောပါတယ်။
It's more than just cuddling, yes. It's
တခါသူများနဲ့မတူတဲ့ကိုယ်ပိုင်အထွေအကြုံတစ်ခုပါ။လူတွေကဒီဝန်ဆောင်မှုကိုလိုချင်ကြတာကလည်းအကြောင်းအရာတစ်စုံတစ်ခုတော့ရှိကြမှာပါ။အတိအကျအချက်ပေါ့နော်။ကျမအထင်ကတော့အထူးကြံခန်းစားချက်ပါ။ကျမတို့အခုနေနေကြတဲ့ပတ်ဝန်းကျင်ကာလကအထူးကြံစွာနေနေရတာနေရာတကာမှာကိုပြန့်နှံ့နေတာလေ။ပြီးတော့လူတွေကအရန်ကိုအလုံများကြတယ်။အဲ့ဒီတော့တယောက်နဲ့တယောက်စကားပြောဖို့အဖို့ကိုမရှိတော့ဘူး။
ပြီးခဲ့တဲ့နှစ်ထဲမှာတင်ဒီဝန်ဆောင်မှုပေးတဲ့လုပ်ငန်းတဟုန်ထိုးတိုးတက်လာခဲ့ပါတယ်လို့ Pro Gardening လုပ်ငန်းတည်ထောင်သူ Aswalo ကဆိုပါတယ်။အရင်တုန်းကဆိုရင်တစ်ပတ်လုံးနေမှဝန်ဆောင်မှုအနည်းငယ်ပဲပေးခဲ့ရတာကနေအခုခါမှာတော့တနေ့တည်းမှာတင်အခချင်းငွေပေးကပွေဖက်ခံရဖို့ဝန်ဆောင်မှုကိုလိုချင်သူတွေတနေ့တည်းမှာတင်နှစ်ယောက်သုံးယောက်လောက်ရှိတယ်လို့သူမကပြောပါတယ်။အခုဆိုရင်သူမစီမှာဝန်ထမ်း50နီးပါးရှိနေပြီလည်းဖြစ်ပါတယ်။စိတ်ပညာရှင် Annelie Sixwana ကတော့ဒီကုထုံးကိုကြိုးစိုးလိုက်ပြီး Ubuntu ရင်ကျင်းမှုလည်းပြန့်နှံ့လာနေတယ်လို့ဆိုပါတယ
် The ethos of Ubuntu have to do with taking
Ubuntu အတွေ့ခေါ်လက္ခဏာကသူတစ်ပါးကိုဂရုစိုက်တာပါညီအကိုရင်းချာညီအစ်မရင်းချာစိတ်ဓာတ်ဖြစ်ပါတယ်ကျွန်တော်မြင်ကတော့ဒီဝန်ဆောင်မှုကအဲ့လိုရှိရိုးရှိစဉ်အတွေ့ခေါ်ကနေဆက်လာတဲ့ဝန်ဆောင်မှုမျိုးလို့ယူဆပါတယ်မတူတာကတော့ဝန်ဆောင်ကပြရပြီးယုံကြည်ကြည်နဲ့သွားလို့ရရမယ်နေရာမျိုးဖြစ်ပါတယ်
တူတက်လာနေတဲ့ Aswalo ရဲ့စီးပွားရေးကိုကြည့်ရရင်အခချင်းငွေယူကပွေဖက်ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတူတက်လာနေတာဟာတောင်အာဖရိကနိုင်ငံမှာလူချင်းချင်းဆက်ဆံရေးတွေတယောက်နဲ့တယောက်အဖော်မိတ်ဆွေဖြစ်ရေးတွေတူတက်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမော်မရှင် VOE ရဲ့ဗုဒ္ဓဦးနဲ့မနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေမှာတော့ဆက်ပိုင်းဆိုင်ရာချွေရင်းမှုအတွက်ဗီဒီယိုတွေထုတ်လွှင့်ပေးနိုင်ခြင်းမရှိပါဘူးရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American တန်ရဲ2023ခုနှစ်မေလ10ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုလှိုင်းဒိုမီတာ24.50လှိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media ဘော့ကလူကြီးများတင်ကဘာတလောခီးသွားအစီအစဉ်နဲ့အတူနားဆင်ကြရမှာကတော့
ကိုပြောချင်တဲ့စကားတွေဟောဘယ်လိုပြမလဲစကားပြန်မလို့ပဲနဲ့ကိုတတ်ထားရင်တော့ပိုကောင်းတယ်ပေါ့
နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ခဏမှာနှားဆင်ချက်ရပါမယ်ရှင်အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်စင်ခဏကိုနှားဆင်ချက်ရအောင်ပါအမေရိကန်ပြည်ထောင်စုအစိုးရလက်ပတ်တဲ့ငွေကြေးပမာဏလာမယ့်ဇွန်လ10ရက်နေ့လောက်မှာအစောဆုံးကုန်သွားတော့မယ်ဆိုတာကိုဗန်နာယီဝန်ကြီးဂျင်းနဲ့ယဲလင်ကထပ်မံသတိပေးပါတယ်။အစိုးရအချွေးယူနိုင်တဲ့ငွေပမာဏထပ်တိုးရေးဒီမိုကရက်နဲ့ရီပါဘလစ်ကန်လွှတ်တော်အမတ်တွေကိုတွေ့ဆုံပြီးသမ္မတဂျိုးဘိုက်တန်မတွေ့ဆုံခင်လေးမှာတည်းဗန်နာယီဝန်ကြီးဂျင်းနဲ့ယဲလင်ရဲ့သတိပေးချက်ထပ်မံထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရင်ဆိုင်ရနိုင်တဲ့အခြေအနေဘာရိုနီကာဘော်ဒရက်စ်အင်္ဂလီစီယာသတင်းပေးပို့ထတာကိုကိုသိန်းထိုင်ဦးတင်ပြထားပါတယ်ရှင
်။အမေရိကန်ဆိုရဘေးဒင်ဘေးဒိုက်ဒါရီဘေးနေအောင်အသုံးစိတ်လေပတ်ဖို့ချဲယူနိုင်တဲ့ပမာဏထပ်တိုးရေးလွှတ်တော်ကသဘောတူမဖြေရှင်းမှုဆိုရင်ဘာသာရေးနဲ့စီးပွားရေးဆိုင်ရာကတော့ကနေအခြေအနေတွေကိုရင်ဆိုင်ရနိုင်မှုရှိနေတဲ့ဆိုပြီးပါတိုင်းဝင်ကြီးဂျန်နက်ရှယ်လင်က ABC ရုပ်သံကိုသတိပေးပြောဆိုသွားတာပ
ါ Whether it's defaulting on interest payments that are due
ချီလူထားတဲ့ငွေပေါ်မှာအတိုးအမပေးနိုင်တာပဲဖြစ်ဖြစ်လူမှုဖွံ့ရေးအထောက်ပံ့ကျန်းမာရေးစောင့်ရှောက်စရိတ်ဘာပဲမပေးနိုင်မပေးနိုင်ကျမတို့မှာပေးတင်ပေးထိုက်တာအလုံးအတွက်ငွေသားလုံးလုံးလောက်လောက်မရှိတဲ့အခြေအနေကိုရောက်သွားပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအနေနဲ့ပေးတင်ပေးထိုက်တာတွေမပေးနိုင်ဘူးဆိုရင်နိုင်ငံတကာအပေါ်မှာလည်းအကျိုးဆက်တွေရိုက်ခတ်လာနိုင်တာကိုမျှော်လင့်ထားရလိမ့်မယ်လို့ဂျက်ဒက်ဂျယ်လင်ကသတိပေးပါတယ
် US Treasury securities are the safest
American ငွေစုလက်မှတ် securities တွေဟာကမ္ဘာဗဏ္ဍာရေးစနစ်ကိုအခိုင်အမာဆုံးလုံခြုံမှုအရှိဆုံးကြောထောက်နောက်ခံပေးထားတာပါ American ပြည်အောင်စုဘက်ကဒီဂရီကိုဝက်တွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်တော့ကျမတို့ရဲ့ငွေချီးယူနိုင်တဲ့ယုံကြည်မှုဒီငွေစုလက်မှတ်တွေရဲ့တန်ဖိုးတွေပေါ်မှာမေးခွန်းထုတ်စရာဖြစ်လာပါလိမ့်မယ်
အစိုးရသုံးစိတ်ငွေချင်းနိုင်တဲ့ပမာဏကိုတိုးဖို့ဒီမိုကရက်နဲ့ရီပါဘလီကန်ပါတီခေါင်းဆောင်တွေကိုသမ္မတဂျိုးဘိုက်ဒန်မတွေ့ဆုံခင်လေးမှာပဲဗန်နာယီဝန်ကြီးရဲ့သတိပေးချက်ထွက်လာတာပါအကျွေးယူနိုင်တဲ့ပမာဏကိုတိုးရမှာဘာကြိုတင်ကန့်သက်ချက်မှမထားဘူးဒီမိုကရက်ဘက်က PRP ပြောဆိုနေပါတယ်ရီပါဘလီကန်တွေဘက်ကတော့အစိုးရသုံးစိတ်ကိုဖျက်တော့ပေးရမယ်လို့တောင်းဆိုနေတာပါရီပါဘလီကန်ထက်လွတ်တော်မတ်ဂျိမ်းစ်လန်ဖော့ဒ်ကသူရဲ့မျော်လင့်ချက်ကိုအခုလိုပြောပါတယ
် Everyone knows that there's areas of waste in government we should actually
ဆိုတော့ဘက်ကလာဟာတာဖြုံးနေတဲ့နေရာတွေရှိတာကိုလူတိုင်းသိပါတယ်ကျွန်တော်တို့ထိုင်းပြည်ဒီကိစ္စကိုဆွေးနွေးနိုင်ဖို့လိုပါတယ်ဘာတွေကဦးစားပေးရမယ့်အရာတွေလဲအဲ့ဒီဦးစားပေးမယ့်ကိစ္စတွေကိုဘယ်လိုသုံးစွဲကြမလဲဘယ်ကိစ္စတွေကိုကျွန်တော်တို့တေချာပေါက်ပြန်ညှိရမယ်ဆိုတာတွေပြောဆိုရပါလိမ့်မယ
်သမ္မတဂျိုးဘိုင်ဒန်ကတော့စိုးရချင်းနိုင်တဲ့ငွေပမာဏဒိုးရေးမှာRepublican Party ဝင်နေနဲ့မညီနိုင်ဘူးဆိုပြီးပြောနေပါတယ်။အရင်ကသမ္မတတွေလက်ထက်မှာဘေးယူညီနိုင်တာတခုမှမလုပ်ဘဲအစိုးရငွေချင်းနိုင်တဲ့ပမာဏကိုကြိုတင်သတ်မှတ်ချက်မထားဘဲအချိန်တရာစဉ်လောက်တိုးပေးခဲ့တာကိုသူကထောက်ပြပါတယ်။ Allotted Democrat ခေါင်းဆောင် Hacking Jeffries ကလည်း Democrat ခေါင်းဆောင်တွေအလုံးသမ္မတ Biden ရဲ့နောက်မှာတညင်တကြွထဲရပ်နေတယ်လို့ NBC ရုပ်သံကခုလိုပြောပါတယ်။
Ultimately,everyone evaluates on the merits
ဆုံးဆုံးအဖြစ်ကျွန်တော်တို့စီကိုတင်ပြလာတဲ့ဥပဒေချမ်းအားလုံးရဲ့ဘလို့ကောင်းကျိုးဖြစ်နိုင်ခြင်းအားလုံးကိုလူတိုင်းကသုံးသပ်ကြပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အနီးစပ်ဆုံးသဘောထားတူဖို့လိုပါတယ်အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်တွေရဲ့ဆန္ဒအတိုင်းသွားနိုင်ဖို့လိုပါတယ်အမေရိကန်ပြည်သူတွေအတွက်မှန်မှန်ကန်ကန်ကျွန်တော်တို့လှုပ်ချင်ပါတယ
်တမိုင်းမှာတော့အမေရိကန်ပြည်ထောင်စုဟာပေးတင်ပေးတဲ့ဒါတွေကိုမပေးနိုင်တဲ့အခြေအနေဘယ်တော့မှရောက်မသွားခဲ့ပါဘူးအမေရိကန်ဆိုရလေပတ်နိုင်တဲ့သုံးစိတ်ဒီနေ့ຫນွေမှာကုံသွားနိုင်တယ်လို့မျောလင့်ထားတဲ့အတွက်ညှိနှိုင်းဖြစ်ရှင်းဖို့တောင်းဆိုသံတွေလည်းပို့ပြီးတော့ကြားနေရကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့တမိနစ်ဗီဒီယိုသတင်းတွေကိုတင်ပြပေးပါမယ်။တောင်တရုတ်ပင်လယ်မှာဖိလစ်ပိုင်ကမ်းခြေဆောင်တပ်သင်္ဘောနဲ့တရုတ်ကမ်းခြေဆောင်တပ်သင်္ဘောတို့နီးနီးလေးကတ်တဲ့အထိရောက်ပြီးထိတ်တရင်ဆိုင်တွေ့ခဲ့ချက်ပါတယ်။ဝါရှင်တန်မြို့တော်စင်ဂျီဘုံမှာတော့ရဲရာရှိတဦးအသက်ဘေးကကတ်လွတ်သွားတဲ့ဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းထူတွေကိုမအေးသနာကျော်စူးစီးတင်ပြထားပါတယ်ရှင်။
ဖိလစ်ပိုင်ကမ်းခြေဆောင်တပ်တမောနဲ့တရုတ်ကမ်းခြေဆောင်တပ်တမောတို့တောင်တရုတ်ပင်လယ်ပြင်မှာထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြပါသည်။အာရှဒေသကစီးပွားရေးအကျိုးမြတ်များပြီးကုန်စည်စည်းစိမ်မှုဒေါ်လာတန်ထောင်ပေါင်းများစွာရှိတဲ့တောင်တရုတ်ပင်လယ်ပြင်ကအငင်းပွားဖွယ်တရုတ်ရဲ့လူလုံကျွန်းတွေနာမှာတရုတ်နဲ့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့တမောတွေထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြရတာကိုတော့ဧပြီလ28ရက်နေ့မှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ကထုတ်လိုက်တဲ့ဗီဒီယိုမှာတွေ့နိုင်ပါတယ်။တမော20အနည်းဖြစ်လောက်တဲ့အနေအထားထိနေနေကကရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်တရားမဝင်ဝင်ရောက်မှုဖြစ်တဲ့အဖြစ်တင်ခဲ့ကြပါတယ်။ဧပြီလ18ရက်နေ့နဲ့24ရက်နေ့ကြာဖြစ်ပွားတာဖြစ်ပြီးတော့တရုတ်တင်မော်ရီဟာဖိလစ်ပိုင်တီးသန့်စီးပွားရေးဆောင်ရေးပိုင်နဲ့ထဲဝင်လာတာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောပါတယ်။တရုတ်ဘက်ကတော့ဖိလစ်ပိုင်ဘက်ကဝင်ခွင့်မရှိတဲ့တရုတ်ရေးပိုင်နဲ့ဘက်ကိုကျူးကျော်ဝင်ရောက်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားရဲ့ဝင်ကြီးဖိလစ်ပိုင်နိုင်ငံကိုလာရောက်တဲ့ရက်ပိုင်းမှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကင်းလဲစဉ်ဖြစ်ခဲ့တာပါ။တရုတ်တင်မော့ကဖိလစ်ပိုင်တင်မော့နဲ့ပေ150အနီးလောက်ထိကပ်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်။ရှေ့ကိုလုံးဝမမြင်ရလောက်အောင်ဖြစ်ခဲ့ရတဲ့တဲမုံတိုင်းကြောင့်ကားအစင်းပေါင်း100လောက်နေပါဆင်တိုက်မိကုန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအယ်လိုနိုင်းပြည်နယ်မှာမေလ10ရက်နေ့ကဖြစ်သွားတာဖြစ်ပြီးတော့တဲမုံတိုင်းကြောင့်ရှေ့မမြင်ရတော့ဘဲနဲ့အဝေးပြေးလမ်းပေါ်ကကားတွေဆင့်တိုက်ကုန်တာကြောင့်လူ6ဦးလဲသေဆုံးသွားခဲ့ပါတယ်။လူများပြားဒဏ်ရာရရှိခဲ့ပြီးတော့လူ30လောက်ဆေးရုံရောက်ခဲ့တာပါ။ပြည်내ဖြတ်လမ်းမှတ်55 I-55 ပေါ်ကနှစ်မိုင်လောက်အရှိန်မှာဖြစ်တာပါ။ကိုပိုင်ကအစီပေါင်း40ကနေ60လုပ်ငန်းသုံးကအစီ30လောက်တိုက်မိကုန်ပြီးတော့ဒီထက်မှကုန်တင်ကအရှိန်ကြီးတွေလည်းပါပါတယ်။ကုန်တင်ကကြီးနှစ်စီးဆိုရင်မိပါလောင်ကျွမ်းသွားခဲ့တာပါ။အဲ့ဒီကလေထူးပြင်းထန်ပြီးတော့ I-55 လမ်းမဖြတ်ဖောက်ထားတဲ့စိုက်ကင်းတွေစီကနေဖုံးလုံးကြီးတွေလွင့်လာခဲ့တာဖြစ်ပါပြီ။အသက်အန္တရာယ်ရင်ဆိုင်ရတော့မှမသိသေးခင်အခြေအနေကအလုံးအေးအေးဆေးပဲဖြစ်ပါတယ်။ American ပြည်အောင်စုအရှေ့ကျန်ဝါရှင်တန်မြို့တော်စင်ဂျီဘုံ Fairfax County စီရင်စုကလမ်းတစ်ခုမှာရဲတပ်လုံယုံလုံးစင်ကားတစ်စီးကိုတားပြီးတော့လိုအပ်တာတွေမင်းမြန်းနေတာဖြစ်ပါတယ်။တားထားတဲ့ကားကလည်းလမ်းပေးချရထားပြီးတော့အပြင်ကရဲကလည်းဘီးဘက်ကငုံကြည့်အေးအေးဆေးဆေးမင်းမြန်းနေတာတွေ့ရပါတယ်။အဲ့ဒီအချိန်မှာတစ်ဖက်လမ်းကအရှိန်နဲ့လာတဲ့ပြန်ကရုတ်တရက်လမ်းချော်ပြီးတော့ဒီဘက်လမ်းမှာရက်ထားတဲ့ကားနဲ့ရဲစီကိုတိတိရောက်လာကြပါတယ်။ကံကောင်းတဲ့ရထားတဲ့ကားကကြားမှာခံနေပြီးတော့လူကိုတိတိမတိုက်မိပဲနဲ့အဲ့ဒီရဲအသက်ဘေးကနေတီတီလေးလွတ်သွားတာပါ။ဒီဖြစ်ဖြစ်အဆာဆုံးကိုရက်ထားတဲ့သူ့ရဲကားရဲ့ကင်မရာကမှတ်တမ်းတင်ထားလိုက်ပါရင်ရဲလဲပွန့်ပဲ့ယုံရက်ထားတဲ့ကားလဲတိုက်ခံရပြီမဲ့အထက်မှာထိုင်နေတဲ့ရင်မောင်းဘက်တဲတဲမထီပဲလွတ်သွားတာမို့ရင်မောင်းနဲ့နည်းနည်းပါးပါးပဲထိခိုက်သွားရတာပါလာတိုက်တဲ့ကားကိုမောင်းသူက18နှစ်ပဲပြည့်သေးတဲ့ကလေးဖြစ်ပြီးတော့သူ့နဲ့ကားထဲမှာပါလာသူနှစ်ဦးလဲဘာတန်ရမှကြီးကြီးမားမားရမသွားခဲ့ပါဘူး
တပည့်ကလာတိုက်တဲ့က BMW M3 မျိုးစားဖြစ်ပြောမောင်းလာတဲ့ 16 နှစ်အောင်လူငယ်ကိုတော့ကားကိုမစင်မချင်မောင်းမှုနဲ့ရဲကအမှုဖွင့်ထားပါတယ
် She's full, she's ready to go, huh? She's ready to go. Okay, all right, look at me. Breathe through, all right, mama?
အမေရိကန်ပြည်အောင်စုဝေးပြေးလမ်းမတစ်ခုမှာကားနဲ့ခီးသွားနေတော့ကိုယ်ဝင်တဲ့အမျိုးသမီးပိုင်းနာလို့လမ်းမေးကားရက်ပြောခလင်းဝေးခဲ့ရပါတယ်။ဖလော်ရီဒါပြည်နယ်မှာကားနဲ့သွားနေတော့ရေမွှားလဲပေါက်ပြီးမှလမ်းမှာပဲခလင်းဝေးကိုဖြစ်လာတာပါ။အေပြီလ30ရက်နေ့ကဖလော်ရီဒါအဝေးပြေးလမ်းမရဲ့66တနေရာကားရက်ပြီးတော့ခလင်းဝေးရတော့အခုညရောက်လာတဲ့သူကကောင်တီဒုရဲချုပ်ဒန်နီယယ်ရက်ဂျုံးဖြစ်ပါတယ်။ခလင်းနဲ့မိခင်ကိုထိခိုက်မှာဆိုလို့သူကားထိုင်ကုန်ကနေပြောမိခင်ကိုနေရာမရွှေ့ပဲထားပြီးတော့ကလေးလေးကိုမွေးခိုင်းခဲ့တာပါကလေးမိခင်မွေးကန်နေသူကစကားတွေပြောပြနေခဲ့ပြီးတော့မိဖွားရအဆင်ပြေအောင်လည်းအဆအဆုံးကူညီခဲ့ပါတယ်ကလေးမွေးဖွားတဲ့မိခင်ကကလေး9ယောက်ရှိထားပြီးတော့အခုမွေးတာ6ယောက်မြောက်ကလေးဖြစ်ပါတယ်သူရဲ့ကျုပ်ရက်ကတော့ဒီလိုမျိုးလမ်းမှာကလေးကိုမွေးရတာမျိုးတုံးငါကြုံရပြီလို့ဆိုပါတယ်ရှင်ကမ္ဘာမှာနာမည်ကျော်တဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာစွန့်ပစ်အမှိုက်ပြဿနာနဲ့ဆူဆူကြောရကြုံနေရလို့ဒါကိုဖြေရှင်းနိုင်ဖို့အတွက်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကြိုးပမ်းနေကြတာပါ plastic စွန့်ပစ်အမှိုက်ရှင်းလင်းရေးအဖွဲ့ Shanghai Watch ကိုတည်ထောင်သူ Gary Banchan Gibb ကတော့မြစ်တီတွေကဆယ်ယူရရှိတဲ့ plastic အမှိုက်တွေနဲ့အိမ်လေးတစ်လုံးစောက်ပြီးတော့နေပါတယ
် Well, you guys, my recycled tiny home all made from 35,000 plastic bags.
ပြန်သုံးပစ္စည်းတွေနဲ့စောက်ထားတယ်ကျွန်တော်အိမ်သေးလေးကကြိုးစားပါတယ်ပလတ်စတစ်အိမ်3000ငွေတုံးပြီးတော့စောက်ထားပါတယ်လို့ပြောပါတယ်သူ့အိမ်လေးကဘာလီကျွန်းပင်လယ်ကမ်းကြီးမှာဖြစ်ပြီးတော့စနစ်စတူရဲမီတာပဲကျဲတာပါအိမ်လေးကမှွေရာဆိုက်ကြီးတစ်ခုမိဖို့ကြောင့်နဲ့အိမ်သားရေချိုးကန်တစ်ခန့်ပါပါတယ
် so this is all made from single use cups sitting in rivers and it's fully equipped with some drawers
အိမ်လေးကပစ္စည်းတွေပရိဘောဂတွေကိုလည်းစွန့်ပစ်ပလတ်စတစ်ခွက်တွေနောက်ပြော်ဖြော်ရည်ပိုက်တဲ့အဟောင်းတွေနဲ့လှုပ်ထားတာပါ။ဘာလီကျွန်းမှာကအမိုက်ဆွတ်ဖြစ်တာအထူးများပြပြီးတော့2021ခုနှစ်တစ်နှစ်ထဲမှာလည်းအမိုက်တန်6သိန်းကျော်ထွက်ခဲ့ပါသေးတယ်။ဒေါ်ရဲနိုင်ငံကအကြောင်းသားလေးလပိဟာဂျာရာသူ့ခွေးလေးကျောင်းသွားဖို့ပြင်ဆင်ပေးနေတာပါ။အာမဲမျိုးတော်မှာဒေါက်တာဘီယာလို့နာမည်ပေးထားတဲ့နေခွေးထိန်ချောင်းရှိလို့ခွေးမွေးထားပြီးတော့အချိန်မပေးနိုင်တဲ့သူ့လိုခွေးပိုင်ရှင်တွေအတွက်အထူးကိုအဆင်ပြေပါတယ်။မနေ့ဆိုရင်ခွေးလေးတွေကိုကျောင်းကားကလာကြူတာမလို့ပိုင်ရှင်တွေအနေနဲ့အသင့်ထည့်ပေးလိုက်ရုံပါပဲ။နေကင်းနေ့လေကျောင်းတို့အလုပ်တို့နဲ့ခွေးတွေအချိန်မရှိတဲ့ဟာကြရလို့ခွေးပိုင်ရှင်တွေသူ့ရဲ့ခွေးတွေကိုစိတ်ချလက်ချထားခဲ့နိုင်လို့အထူးသဘောကျပါတယ်
။တိုင်းမို့ဟာဘလဘောမိုင်ကလပ်တရီဆလူ
ဒီခွေးထိန်းချောင်းမှာခွေးစုစုပေါင်း25ကောင်လောက်ရှိပြီးတော့ဆရာတွေကခွေးတွေကိုထိန်းချောင်းပေးရင်းနဲ့စနစ်တကျလေ့ကျင့်တင်ကြားပေးတာတွေလည်းလုပ်ပါတယ်။2020ခုနှစ်မှာစဖွင့်တာဖြစ်ပြီးတော့ခွေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုအမျိုးမျိုးလည်းရပါတယ်။ခွေးတွေကိုပျော်အောင်ဆော့ပေးသလိုအခက်အခဲကြော်လွှားနိုင်အောင်လေ့ကျင့်ပေးတာမျိုး၊စပင်းညက်ရေချိုးပေးတာမျိုးဖြင့်ခွေးလေးတွေအတွက်မွေးနေ့ဆိုရင်လည်းခွေးစားလို့ရတဲ့ကိမုံမျိုးနဲ့အကြအနာမွေးနေ့ပွဲကျင်းပပေးပါတယ်။ဂျော်ဒန်နိုင်ငံမှာခွေးတွေအတွက်နေရာထိုင်ခင်းလဲကြဲကြဲဝင်းဝင်းတိတ်မရှိတာကြောင့်ခွေးတွေပြေးပြေးလွားလွားလုပ်ဖို့နေရာအခက်ခဲရှိပြောဒီကြောင့်မှာတော့ခွေးတွေပြေးလွားကစားဖို့နေရာလဲကြဲကြဲဝင်းဝင်းစီစဉ်ပေးထားပါတယ်ရှင
်မအေးတန်တာချော်ပါရှင်အခုတော့ကဘာတလွားခီးသွားစီစဉ်ကိုနားဆင်ချက်ရအောင်ပါလူမှုကွန်ရက်ပေါ်မှာလူအများစိတ်ဝင်စားမှုရအောင်ဖန်ဆားနိုင်တဲ့ဓာတ်ပုံဗီဒီယိုရိုက်နိုင်အောင်တီးတန့်လုပ်ပေးထားတဲ့ပြတိုက်တစ်ခုဆွီဒင်နိုင်ငံမှာရှိပါတယ်။ဆွဲဆောင်မှုရှိတဲ့နောက်ခံတွေအယောင်တွင်နဲ့ပြကန်းတန်းကိုဖန်တီးထားတဲ့ UCM ဆိုတဲ့ပြတိုက်ကိုမတ်စွမျက်မုံနဲ့အတူကဘာတလွားခီးသွားစီစဉ်ကနေတွားပြီးတော့ဆယ်ဖီရိုက်ချက်ရအောင်ပါရှင်။
ဖီဂျန်နိုင်ငံစတော့ခေါင်းမြို့တော်မှာရှိတဲ့ UCM ဆိုတဲ့ပြတိုက်ကတခြားပြတိုက်တွေနဲ့မတူဘဲဝင်သွားလိုက်တာနဲ့ selfie ဓာတ်ပုံရိုက်ချင်စရာအပြင်ဆင်တွေကိုမြင်ရမှာဖြစ်ပါတယ်။နေရံတွေပေါ်မှာပတိကားတွေအစားထူးခြားတောက်ပတဲ့အယောင်တွေနဲ့ဆေးရောင်ချေထားပြီးတော့မီးရောင်တွေကောင်းကောင်းတက်ဆင်ပေးထားတဲ့အတွက်ရောက်လာသူတွေဓာတ်ပုံရိုက်ချင်စရာ video ရိုက်ချင်စရာဖြစ်နေပါတယ်။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံအလှတင်းနေကြတဲ့ခေတ်မှာ
ူများတွေထက်ထူကြပြီးလူစိတ်ဝင်စားမှုရမဲ့ဓာတ်ပုံတွေရိုက်နိုင်ကြအောင်လို့ဒီပြားရိုက်ကိုအထူးဖန်တီးထားတာဖြစ်ပါတယ်။အခန်းတစ်ခုချင်းကိုမတူအောင်ပြင်ဆင်ထားတဲ့အတွက်တစ်ခန်းပြီးတစ်ခန်းစိတ်ကြိုက်ဓာတ်ပုံတွေဗီဒီယိုတွေရိုက်နိုင်ကြမှာပါ။ Instagram ပေါ်မှာတင်ဖို့ခမ်းမမိုက်ဓာတ်ပုံတွေလူကြည့်များမဲ့ TikTok ဗီဒီယိုတွေကိုဒီပြားကမ်းမှာဖန်တီးရိုက်ကူးနိုင်မယ်လို့ပြားလိုက်မန်နေဂျာကပြောပါတယ်။ဒီမှာရိုက်တဲ့ပုံတွေကိုလူမှုဝင်ရပေါ်တင်ရင် Super Like တွေရပါမယ်တဲ့
။We are an interactive social media experience. So we're in our first room, the emoji room.
ကျမတို့ user ကပုံတင်သူနဲ့ comment ပေးသူအပြန်အလှန်တုံ့ပြန်နိုင်တဲ့ social media အတွေ့အကြုံအတွက်ဖြစ်တာမို့ဒါက emoji တွေရှိတဲ့ပထမဆုံးအခန်းဖြစ်ပါတယ်။ဒီမှာဓာတ်ပုံကောင်းကောင်းလေးတွေရိုက်လို့ရပါတယ်။ကိုယ့်ရဲ့ Instagram, Facebook နဲ့ TikTok တို့မှာ like တွေရမယ်ပုံလှလှလေးတွေရအောင်ဒီမှာဓာတ်ပုံတွေရိုက်လို့ရပါတယ်။ TikTok သုံးသူတွေအတွက်သိကောင်းနေနေရပါ
လူမှုကွန်ရက်တုံးသူတိုင်းကိုခန်းစားချက်ကိုစားနဲ့မရေးပဲ emoji ပုံတွေနဲ့ပြောလို့ရှိတာမဟုတ်ဘောလုံးတွေပေါ်မှာအပြုံးအငိုမျက်နှာအမူအရာစုံနဲ့ emoji မျိုးစုံကိုဒီအခန်းမှာထားပြထားတာပါအခုလိုဓာတ်ပုံနောက်ခံထားရိုက်ချင်အောင်လုပ်ထားတဲ့အခန်းတွေမှာစိတ်ကြိုက်ဓာတ်ပုံရိုက်နိုင်တာကိုလာလေကြသူတွေကလည်းအကြိုက်တွေ့နေကြပုံရပါတယ
် Yeah I think it's very cool and I get a positive vibe from it
စိတ်ကိုပျော်သွားစေတဲ့ခံစားမှုမျိုးရပါတယ်ဓာတ်ပုံနှစ်လလေးတွေလည်းရိုက်လို့ရတော့ကျွန်တော်သဘောကျပါတယ်
အခုခေတ်မှာတမျိုးချမဟုတ်ဘဲထူးခြားတဲ့နောက်ခံပါတဲ့ပုံတွေတင်နိုင်မှလူမှုကွန်ရက်ပေါ်မှာလူအများကိုဆွဲဆောင်ထားနိုင်မှာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာကိုယ့်ပုံတွေကိုကြည့်သူများလို့ influencer ဖြစ်လာပြီဆိုရင်ကြော်ညာကရတာကစားလို့နောက်ဆက်တွဲအကျိုးတွေလည်းမနှဲပါဘူး။ဒါကြောင့်အခုခေတ်မှာလူငယ်တော်တော်များများက influencer ဖြစ်ချင်ကြပါတယ်။ဒီပြားလိုက်ကအဲ့လိုသူတွေအတွက်အန်ဂိုက်ပဲလို့ပြားလိုက်မန်နေဂျာကဆိုပါတယ်
။ Today anyone can be an influencer so we want to create
ဒီနေ့လူတိုင်း influencer ဖြစ်နိုင်ပါတယ်။အဲဒါကြောင့်ဆွဲဆောင်မှုရှိတဲ့နောက်ခံနဲ့ဓာတ်ပုံတွေဗီဒီယိုတွေရိုက်ပြီးဘယ်သူမှဆို influencer တယောက်လို့ online မှာတင်နိုင်အောင်ကျမတို့ကဒီနေရာကိုဖန်တီးပေးထားတာဖြစ်ပါတယ
်။ online တင်မဲ့ဓာတ်ပုံကောင်းကောင်းထွက်ဖို့မိအောင်ကလည်းအရေးကြီးတာမို့မိအောင်တွေလင်းနေအောင်အခန်းတိုင်းမှာလှုပ်ပေးထားတာကလည်းဓာတ်ပုံရိုက်ဝါသနာပါသူတွေအတွက်ဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ You have the lightning, you have the TikTok music, you have snacks, you have all the things we like.You don't have like
မိအောင်ကောင်းကောင်းရှိတယ် TikTok ပေါ်တင်ဖို့တချင်းရှိတယ်အပြင်ပြစားစရာတွေလည်းရှိတယ်ကိုကြိုက်တာတွေအားလုံးရှိရလေ80ပြည့်နှစ်90ပြည့်နှစ်တုန်းကလို့အပြင်စင်မျိုးလည်းမဟုတ်တော့ပါဘူးအခုခေတ်2020ပြည့်နှစ်ပိုင်းအပြင်စင်တွေနဲ့ဆိုတော့တော်တော်လေးကောင်းပါတယ
်အမှုပညာမြောက်ပုံတွေကိုရိုက်ပြီး online ပေါ်တင်မှလူသိများကြော်ကြတာမဟုတ်ပေမဲ့ museum ကိုလာလေသူတွေအနေနဲ့ကိုဖန်တီးနိုင်စွမ်းပေါ်မူတည်ပြီးပုံကောင်းကောင်းတွေရိုက်သွားနိုင်ကြမှာဖြစ်ပါတယ
် What is art?Basically if you're a photographer I mean
the new pinya ဆိုတာဘာလဲလို့မင်းကထောက်ရင်ရှင်ကဓာတ်ပုံဆရာဆိုရင်ရှင်ရိုက်လိုက်တဲ့ဓာတ်ပုံတွေကရှင်ရဲ့အမှုပညာဖန်တီးမှုပဲပေါ့ influencer တယောက်ကကိုယ်ပုံကိုအမှုပညာဖန်တီးမှုတွေလို့ထင်ကြမှထင်ပါပါဒါပေမဲ့အမှုပညာတစ်ခုလို့ဖန်တီးခြင်းနဲ့ဆိုရင်ဒီကိုလာလို့ရပါတယ်ဒီပြတိုင်းမှာဆိုကိုယ်ကြိုက်သလိုအမှုပညာမြောက်အောင်စိတ်ကြိုက်ဖန်တီးလို့ရပါတယ်
လူမှုကွန်ရက်ပေါ်ကကိုရီးအချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတဲ့ခင်မှာကုပုံတွေဗီဒီယိုတွေတင်ဖို့အားပေးတဲ့အခုလိုပြတိုက်မျိုးတွေကလူငယ်တွေအတွက်ကောင်းရဲ့လားဆိုပြီးတစ်ဖက်ကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်ပြတိုက်တာဝန်ရှိသူတွေကတော့အခုခေတ်မှာလူမှုကွန်ရက်သုံးတာကိုအားမပေးရင်တော့မသုံးပါနဲ့လို့ပြောလို့မရတော့တဲ့ခေတ်ကိုရောက်နေပါတယ်တဲ
့ I mean it is a big part of our society today so why not try to make it
ဒီနေ့လူမှုအတိုင်းဝိုင်းမှာလူမှုကွန်ရက်တွေကအကြီးမားတဲ့အစိတ်အပိုင်းတစ်ခုအနေနဲ့ပါဝင်နေပါပြီအဲ့တော့ပုံပြီးလာလာပပဖန်တီးတင်တော့ပုံမကောင်းလားရှင်အဲ့လိုဖန်တီးနိုင်တဲ့နေရာတစ်ခုကိုကျမတို့ကလုပ်ပေးထားတာပါခလေးတိုင်းကသမိုင်းပြတိုက်တို့အမှုပညာပြတိုက်တို့တွားရတာကြိုက်ချင်မှကြိုက်ပါလေဒီမှာတော့ပြတိုက်လိုပြကန်းတွေဖြစ်ပေမဲ့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအသုံးချလို့ရနိုင်တဲ့နေရာမျိုးဖြစ်ပါတယ်
။လူမှုကွန်ရက်ပေါ်မှာဓာတ်ပုံနှစ်လရိုင်းနိုင်အောင်လုပ်ပေးထားတဲ့ UCM ကိုလာကြသူတိုင်းဓာတ်ပုံတင်ရတာခြိုက်သူတွေတော့ဟုတ်ပုံမရပါဘူး။ဒါပေမဲ့ထူးခြားတဲ့အပြင်အရှင်တွေနဲ့ပြကန်းတွေစီလာရတာပျော်စရာကောင်းတယ်လို့ပြောကြပါတယ်
။ I don't call myself influencer because I'm a very private person. I don't have like much
ကျမကတော့ကိုကူကို influencer လို့မသတ်မှတ်ပါဘူး။ကျမကတည်တည်တတ်တတ်နေသူမျိုးဆိုတော့လူမှုကွန်ရက်ပေါ်မှာ follower လည်းများများဆဆမရှိပါဘူး။ကို့အကြောင်းသူများတွေတိတာမကြိုက်လို့ပါ။ဒါပေမဲ့ဒီနေရာကတော့ဓာတ်ပုံတွေရိုက်လို့ကောင်းအောင်လုပ်ထားတော့ချစ်စရာကောင်းပါတယ်။ဓာတ်ပုံရိုက်တာကြိုက်တဲ့ကျမတငယ်ချင်းတွေအတွက်တော့သိပ်ပြီးတော့အဆင်ပြေတဲ့နေရာမျိုးပေါ့။
စဝီဒင်နိုင်ငံစတော့ခေါမ်မြို့တော်က shopping center တခုထဲမှာဖွင့်ထားတဲ့ UCM selfie ပြတိုက်မျိုးကို Netherlands နိုင်ငံမှာစပြီးဖွင့်ခဲ့တာပါ။အခုဆိုရင် Amsterdam မြို့ထဲမှာ UCM နှစ်ခုတောင်ရှိနေပါပြီ။ Germany နိုင်ငံနဲ့အရှေ့အလယ်ပိုင်းဒေသမှာလည်းနောက်ထပ်ပြတိုက်တွေဖွင့်ဖို့အစီအစဉ်ရှိပါတယ်။
ဆွေဒင်နိုင်ငံစတော့ခေါမျိုးတော်ကပြားလိုက်ကိုသွားမယ်ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကိုအမေရိကန်ဒေါ်လာ20လောက်နဲ့ညီများတဲ့199ခရိုနာပေးရမှာဖြစ်ပါတယ်။12နှစ်အောက်ကလေးလက်မှတ်ကတော့12ဒေါ်လာလောက်နဲ့ညီများတဲ့119ခရိုနာဖြစ်ပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
။အခုတော့နေရာပေါင်းစုံအချောင်းစုံအစီအစဉ်ကိုနားဆင်ချက်ရအောင်ပါရှင်။လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကတည်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာနိုင်ငံကနေအလုတ်လာလုတ်ကြတဲ့ရွှေပြောင်းအလုတ်သမားတွေအတွက်အထောက်အကူဖြစ်စေဖို့ဖွင့်လှစ်ခဲ့တဲ့ထိုင်းဘာသာအင်္ဂလိပ်ဘာသာနဲ့ကွန်ပျူတာအတက်တင်ကျောင်းလေးတစ်ခုအကြောင်းဒီသတင်းပတ်မညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင
်အကယ်ဒမီလို့မြန်မာဘာသာနဲ့ရေးသားထားတဲ့စိုင်းပုံလေးတစ်ခုကိုထိုင်းနိုင်ငံမကောင်းမြို့ရဲ့ Rush TV မိုးပြံယထာပူရနာကလမ်းသွယ်လေးတစ်ခုထဲမှာတွင်မြင်နိုင်ပါတယ်။ရေးတဲ့အမြင်ရှိတဲ့တိုက်ခန်းတစ်ခုမှာအဲ့ဒီစိုင်းပုံလေးထိတ်ဆွဲထားပြီးအထက်ကထိုင်းစာအင်္ဂလိပ်စာရုပ်ဖတ်တန်းတွေကိုလည်းကြားနိုင်တာပါ။အဲ့ဒီနေရာလေးကတော့ထိုင်းနိုင်ငံမှာအလုပ်လာလုပ်နေကြတဲ့မြန်မာပြည်သားတွေအကြောင်းမျိုးမြင့်နဲ့နေထိုင်နေကြတဲ့မြန်မာပြည်သားတွေအတွက်ထိုင်းအင်္ဂလိပ်နဲ့ကွန်ပျူတာအထက်ပညာသင်ကြားပေးတဲ့စာသင်ခန်းလေးတွေရှိတဲ့နေရာပါပဲ။အင်္ဂလိပ်လို Development of Education and Awareness for Refugee DEAR လို့ပြောဆိုပြီးမြန်မာလိုတော့ချစ်တော်မြန်မာပြည်အကယ်ဒမီလို့အမည်ပေးထားတဲ့ဒီအထက်ပညာသင်ကျောင်းလေးရဲ့သက်တမ်းကအခုဆိုရင်နှစ်20ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလုလာလုကြတဲ့ရွှေပြောင်းအလုသမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေမဖြစ်ရအောင်နဲ့ကာကွယ်နိုင်အောင်လို့ဒီကြောင်းလေးကိုစာဖွင့်ဖြစ်ခဲ့တာပ
ါ။စာပီစီရောကြီးဖွင့်တာလည်းဒီကျွန်တော်တို့ migrant workers တွေပေါ့နော်။သူတို့ဒီမှာ capacity building လုပ်ပေးခြင်းနဲ့ပြီးလို့ရှိရင်ထိုင်းစာတက်မတက်ခဲ့လို့ရှိရင်ဒီမှာသူတို့ပါလေအလုရှင်လုသမားဟိုဒီဆက်ဆံရေးပညာအဆင်မပြေတာတယောက်နဲ့တယောက်နားမလဲတာအဲ့ဒါတွေဖြစ်နိုင်တယ်။နောက်ပြတော့ဒီဘာသာစကားနားမလဲမှုအပေါ်မှာဒီလိုလှုပ်ရှင်နေတယ်နဲ့အမြတ်ထုတ်လို့ရနိုင်တယ်။သို့မဟုတ်လည်းဟိုဒီတရားဥပဒေရေးရကိုကနားမလဲတဲ့ခါကျလို့ရှိရင်လည်းအမြတ်ထုတ်ခံရနိုင်တယ်ဆီ။အဲ့ဒါတွေကဆိုတော့ထိုင်းစာတက်မယ်ထိုင်းစကားတက်မယ်သူတို့ပြောနားလဲမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့အခွင့်အရေးတွေပို့ပြီးတော့ကာကွယ်နိုင်လိမ့်မယ်။ပြီးရင်တောင်းဆိုတဲ့နာလည်းတောင်းဆိုနိုင်လိမ့်မယ်။ဟိုဒီတရားနဲ့တရားနဲ့တော့ဆက်ဟိုဘာလို့ communication error လည်းမရှိဘူးဆိုတော့အဲ့လိုမျိုးဖြစ်ဖို့ရည်ရွယ်တယ်နော်အင်္ဂလိပ်စာသင်တာကတော့အင်္ဂလိပ်စာတော့သိတဲ့အတိုင်းပဲတတ်ထားလို့ရှိရင်ဒါ international 3 language ဆိုတော့ပို့ပြီးကိုယ့်အတွက် chance ပုံများပါဘောနော်အခွင့်အရေးဟိုရှိမှပညာသင်ခြင်းလားအင်္ဂလိပ်စာတက်လို့ရှိရင်ကျွန်တော်အများကြီးသင်ယူလို့ဆက်ပြီးသိတော့တော်လို့ရတယ်အဲ့ဒီဥစ္စာပေါ့နော် computer လည်းသင်ပြီးတယ်အဓိကတော့ကျွန်တော်တို့က capacity building မှာပဲသူတို့လုံနိုင်စွမ်းလေးတွေကျွန်တော်ပို့ပြီးတော့မြင့်တင်ပေးမယ်အလုပ်ကိုင်ပို့ပြီးဒီတဲ့ကောင်းတဲ့နေရာလေးတွေပို့ရအောင်လုပ်ပေးမယ်လို့မြင်ပါတော့ကျွန်တော်ကျောင်းမှာတာသင်ဟောပေါ့ကောင်းတာအဲ့ဒီဥစ္စာအကျိုးဘယ်လိုခေါ်မလဲအကျိုးကျေးဇူးခံစားရတဲ့ကျောင်းသားတွေအများကြီးပါပဲ
ထန်းစကားမရခဲ့တာဆိုတော့ထန်းစကားအခုလက်ရှိမှာထန်းစကားမရတဲ့လူကတော့3,000လောက်အနည်းဆုံးပေါ့ဟုတ်သမီးတို့လူမျိုးကကြတော့ထန်းစကားရတယ်ဆိုတော့3,000နိမ့်ပါတော့ကွာတော့ဟုတ်ကိုကိုတော့သွားလာလာတာလှုပ်တာကန်တာတော့ယုံကြည်မှုရှိတာပေါ့အကောလုံးကဖတ်တတ်တယ်သိတယ်အကောလုံးကိုကိုတော့ယုံကြည်မှုရှိရတာပေါ့ဟုတ
်တော်တော်ရေးကြည့်မယ်လို့ထင်တယ်ဘာဖြစ်ဆိုတော့အုံမာလောက်တစ်ခုတစ်ခုကိုစလောက်ရောင်တစ်ခုမှကိုလောက်ပြီးဟဲဆိုဒီမှာလူကြီးတွေနဲ့စကားပြောတဲ့အချိန်တို့အုံမာဗျာကိုပြောချင်တဲ့စကားတွေဟုတ်ဘယ်လိုပြမလဲစကားပြန်မလို့ပဲနဲ့ကိုတတ်ထားရင်တော့ဟိုကောင်းနေပေါ့ဒါမဲ့ဟိုမလို့စကားပြန်ကိုမလို့အားတယ်လို့ကျွန်တော်မပြောဘူးနော်ဒါမဲ့ကိုကတိုင်းကလေ့လာထားပြီးတော့တတ်ထားရင်တော့ပို့ပြီးတော့အဆင်ပြေမယ်လို့တော့ကျွန်တော်ထင်တယ်။ဘာဖြစ်ဆိုတော့ဟိုတိုင်းနဘာစကားကြတော့ကိုလေ့လာနိုင်တဲ့လောက်တော့ကိုလေ့လာထားတာပို့ပြီးကောင်းတယ်ပေါ့။ကိုအတွက်လည်းအကျိုးမျက်ရှိတယ်ပေါ့။
အခုချိန်မှာတော့အကြောင်းလာတက်ကြသူတွေထဲမှာရွှေပြောင်းအလုပ်သမားတွေဒါမကအကြောင်းမျိုးမျိုးနဲ့ထိုင်းကိုလာရောက်နေထိုင်ကြတဲ့သူတွေပါရှိလာခဲ့ပါပြီ။
အလုတ်လုတ်ဖို့လာတာမဟုတ်ဘဲနဲ့တငံတွေကနေပြီးတော့အချိန်တွေကြောင့်ဒီဘက်ထွက်လာကြတယ်ပြီးတော့ဒီမှာဟိုထိုင်းစကားမတက်လို့ဆင်းလဲတိတ်အစင်မပြေဘူးလေထိုင်းစကားသိတဲ့အတိုင်းအင်္ဂလိပ်လိုလည်းအနေရနဲ့တိတ်ပြောလို့မရဘူးဆိုတော့လေထိုင်းသူ့ဘာသာစကားကိုသမင်းစားရေတောက်လေးမှပြောတဲ့အသွားလာတာဆာအစင်မပြေဘူးစားတောက်ရတာဆိုတော့အားကြောင့်လာတင်ကြအများကြီးရှိပါတယ်ကျွန်တော်ဟို ့လိုခေါင်းတချို့တွေဆိုလို့ရှိရင်ဟိုစစီရီယမ်လောက်ထားတဲ့လူတွေရှင်းမယ်တချို့ဟာတချို့တွေဆိုလို့ရှိရင်အကြောင်းပြပြသားတယ်ခုနကကျွန်တော်ပြောတဲ့ PhD ပြပြသားတယ် Master ပြပြသားတယ်လာကြတယ်လာတက်ကြတယ်သူတို့တွေအများကြီးရှိပါတာဟုတ်ကဲ့
လုံးလုံးစင်မှာတော့မြန်မာနဲ့ထိုင်းဆရာဆရာမ15ဦးနဲ့ကျောင်းသား900ကျော်ကိုတင် जा ပေးနေတာပါ
ဒီကိုဗစ်ပြီးတဲ့အချိန်မှာတော့လည်းပို့ပြီးတော့ဟိုပါပေါ့ရုန်းကန်ရတာပေါ့နော်ဟိုကျွန်တော်တို့ကြာလည်းဒီအကျိုးမဲ့ယူတာမဟုတ်လေကျောင်းသားတွေဆိုလည်းကျွန်တော်တို့ကအခုမှ3လ course မှာကျွန်တော်800ယူတာဟုတ်ကျွန်တော်စာသင်ဖို့ကအင်္ဂလိပ်စာထိုင်းစာနှစ်ဘာသာသင်မှကျွန်တော်တရားဝင်800ပဲ3လစာယူတာဆိုတော့အဲ့ဒီအတွက်တော်တော်ရုန်းကန်ရတာပေါ့နော်ပေးရဒီမှာပြီးတော့အခန်းငါးကားတွေရေကမီးကဒီ operation cost တွေအများကြီးရှိတယ်လေဆိုတော့ဟိုအဓိကတော့ loss ပြောရမယ်ဆိုရင်တော့ចောင်းသားရေရှည်ရတဲ့ fan နဲ့ပဲကျွန်တော်အဓိကလက်ပတ်နေရတာပေါ့เนาะအဓိက source ကတော့အဲ့ဒါပဲကျွန်တော
်ဒီလိုအခက်ခဲတွေကြာကပဲကြိုးစားရက်တည်ဖွင့်လှစ်ထားတဲ့ချစ်တော်မြန်မာပြည်အကယ်ဒမီဆိုတဲ့ဒီចောင်းလေးနဲ့စာသင်ကမ်းလေးတွေကတိုင်းနှမမှာနေထိုင်အလုပ်လုပ်ကိုင်းနေကြရတဲ့မြန်မာပြည်သားတွေရဲ့ဘဝအတွက်တဆင့်တလန့်နိုင်မဲ့အားထားစရာလေကားတလီတွေပဲဖြစ်နေတာပါရှင
်
မညွညွလွင်ရဲ့နေရာပေါင်းဆောင်ချောင်းဆောင်သတင်းပတ်ဆင်ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုဥတင်မောင်တန်းကတလှည့်တင်ပြပေးမှာဖြစ်ပါတယ်
အမေရိကန်သမ္မတဘိုင်ဒန်နဲ့လွှတ်တော်ခေါင်းဆောင်တွေဟာအင်္ဂါနေ့မှာတွေ့ဆုံခဲ့ကြပြီးအမေရိကန်အစိုးရရယူနိုင်တဲ့အကြွေးကန့်သတ်ချက်ကိစ္စကိုဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီ၊အောက်လွှတ်တော်ဒီမိုကရက်အမတ်များခေါင်းဆောင်ဟာကင်းဂျက်ဖရီစ်၊အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ချော့ကျူမာနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်မစ်မန်ကော်နယ်တို့ကိုအင်ပီရိုမှာသမ္မတဘိုင်ဒန်ကကြိုဆိုတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဇွန်လ10ရက်နေ့နောက်ဆုံးထားပြရမယ့်ကြွေးတွေကိုမပေးနိုင်တဲ့အခြေအနေနဲ့ဆိုကရင်ဆိုင်နေရတာကြောင့်စီးပွားရေးကတောင်းကတိဖြစ်နိုင်တဲ့အနေနဲ့အမေရိကန်ကရင်ဆိုင်နေရတာပါဒီဆွေးနွေးပွဲမှာတော့တိတိကျကျအဖြေမထွက်သေးပါဘူးအကြမ်းဖက်ကဏ္ဍအမျိုးသမီးပင်တိုင်ဆောင်ပါရှင်ကို1996ခုနှစ်ကနိုင်ပိုင်းဆိုင်ရာစော်ကားခဲ့တဲ့အတွက်အမေရိကန်သမ္မတဟောင်းထရမ့်မှာဥပဒေအရတာဝန်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးနစ်နာသူအမျိုးသမီးကိုဒေါ်လာ5သန်းပေးဖို့နယူးယောက်မြို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်ပရိမှုဆွဆွဲချက်ကိုတော့ဂျူရီတရားသူကြီးတွေကပယ်ချလိုက်ရပါတယ်။ဒါပေမဲ့အခုခါမှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဆောင်းပါရှင်အီဂျင်ကရိုးကိုတော့ထရမ့်ကနိုင်ပိုင်းဆိုင်ရာစော်ကားခဲ့ပြီးကရိုးရဲ့နာမည်ကုန်သတင်းကိုထိခိုက်ပျက်စီးစေခဲ့တယ်လို့ဂျူရီအဖွဲ့ကဆုံးဖြတ်လိုက်ကြတာပါ။အရှေ့တော်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးမှာလမ်းစုံလာကွာကိုရောက်မြန်မာအရင်းဒီကိစ္စနဲ့ပတ်သက်ပြီးလမ်းစုံလာကွာဖြစ်နေကိုရောက်နေပြီလို့အင်ဒိုနီးရှားနိုင်ငံရဲ့အကြီးတန်းဝန်ကြီးတဦးကထိပ်သီးဆေးဝါးပွဲပထမနေ့မှာသတိပေးလိုက်ပါတယ်။အင်္ဂါနေ့ကဆွေးနွေးပွဲတွေမှာဝန်ကြီးတွေဟာတနင်္ဂနွေနေ့ကအာဆီယံရင်းနှီးတိုက်ခိုက်ခံမှုအပဝင်မြမအရေးကိုအဓိကဆွေးနွေးခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကလည်းပြောပါတယ်။ဒါပေမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများရဲ့အစည်းအဝေးမှာမြမကိုစားပြုအနေနဲ့စစ်ကောင်စီဘက်နဲ့အမျိုးသားညီညွတ်ရေးအစိုးရဘက်နှစ်ဖက်စလုံးကိုဖိတ်ကြားထားတာမရှိပါဘူး။အိန္ဒိယနိုင်ငံမှာတော့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဂျိုင်းရှန်ကာဟာကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသဖြင့်နိုနေဟေဇာနဲ့အင်ကာနိကတွေ့ဆုံပြီးမြန်မာနိုင်ငံအခြေအနေကိုဆွေးနွေးခဲ့ကြပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ 10:00 ထိထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းတိုမီတာ32လိုင်းတိုမီတာ51လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နှိုင်းချပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ခီထိုက်ပါ
This program has come to you from the Voice of America, Washington.